Welcome to the Voice of America in Burmese.
ပြန်နေကင်းဝေးတဲ့မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VO American တန်ရဲ့မေလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်ကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတင်ဆုံးတာလည်း800ကျော်သွားပါပြီအဲ့အတွက်ကျွန်တော်တို့ကဒီစစ်ကြမ်းပဲအုပ်စုကိုတက်တက်တရာဆန့်ကျင်ပြီးတော့ဒီစစ်ကြမ်းအုပ်စုကိုပေါ့နိုင်ငံတကာကအတိမတ်မပြုဖို့နဲ့
မြန်မာနိုင်ငံကဆက်အာဏာသိမ်းမှုပေါ်အမေရိကန်အပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့စနေနေ့လှုပ်ရှားမှုတွေအကြောင်းနားဆင်ရမှာဖြစ်တယ်လို့နိုင်ငံရေးပြဿနာတွေကြုံနေရချိန်မြန်မာနိုင်ငံမှာကာယယောဂအန္တရာယ်ကိုလည်းစိုးရိမ်နေရတဲ့သတင်းဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်လူမှုရေးလုပ်ငန်းတွေမှာရိုက်ခတ်မှုတွေကြုံလာနေရတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ပြပေးနေတဲ့ဒုအတန်အစီအစဉ်နဲ့အတူစနေညစကပိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ဂီတိုက်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပိတ်မထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပိတ်မထားလာနေတာတွေ့ရကြောင်းတောက်ကြံနေကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်လက်ရှိမှာတန်ယုံတချို့ရှိမှာအတားအဆီးတွေတိုးချထားပြီးရဲနဲ့စစ်တပ်ရှိရာနေရာအများပြားမှာလည်းတဲ့အိတ်တွေချထားတာတွေ့ရကြောင်းနဲ့ဖောက်ခွဲသူတွေကရဲနဲ့စစ်တပ်ရှိရာနေရာနားမှာဖြစ်စေကားနဲ့ဖြတ်သွားရင်းဖြစ်စေဖောက်ခွဲပစ္စည်းတွေနဲ့ပစ်ပြီးတိုက်ခိုက်နေတယ်လို့ရဲနဲ့စစ်တပ်ကလည်းဒီရင်တွေကိုပြစ်ခတ်နေတာတွေ့ရတဲ့အတွက်အမေရိကန်နိုင်ငံသားတွေရန်ကုန်မှာတွားလာတဲ့အခါမှာအမြဲတစေသတိထားဖို့အမေရိကန်တန်ယုံကသတိပေးလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအန္တရာယ်ရှိနိုင်တဲ့အဆင့်၃ဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။ပါရမီလန်း၊ပြည်လန်း၊ကဘာအေးလန်း၊ဟဲလ်ပင်လန်း၊ကန်ဟိတာလန်းနဲ့နတ်မောက်လန်းအပါအဝင်လမ်းကြောင်းတချို့ဟာအန္တရာယ်ရှိပေမဲ့တိတ်မများတဲ့အဆင့်မှရှိနေပြီးစံကြောင်အလုံးနဲ့လမ်းမတော်အပါဝင်မြို့နယ်တချို့မှာတိုက်ခိုက်မှုတွေကိုပိုးပြီးတွေ့ရတဲ့အတွက်အန္တရာယ်အလေအလတ်ရှိတဲ့အဆင့်သတ်မှတ်ထားတယ်လို့ဆိုပါတယ်။အန္တရာယ်အကြီးဆုံးနေရာတွေကတော့မာရှယ်လော့ထုတ်ပြန်ထားတဲ့မြို့နယ်တွေနဲ့မကြာခဏတိုက်ခိုက်မှုကြုံနေရတဲ့နေရာတွေဖြစ်တဲ့လှိုင်သာယာ၊မြောက်ဒဂုံ၊တောင်ဒဂုံ၊ရွှေပြည်သာ၊ဒဂုံစိတ်ကမ်းမြို့နယ်နဲ့မြောက်ကလာပါတို့ဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကမြန်မာနိုင်ငံကိုခီးသွွာလာမှုဆိုင်ရာအမြင့်ဆုံးသတိပေးချက်အဆင့်၄ထုတ်ပြန်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လတည်းကိုရောက်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့ဆက်လက်ပေါ်ပေါက်နေစဖြစ်ပါတယ်။လောင်းလုံးမှာဝင်းချင်ကျေးရွာအများပြားကတပိတ်စစ်ကြောင်းတွေခြစ်တက်ပြီးစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။မန္တလေးမှာစနေနေ့ကမဟာမိတ်တပ်ပေါင်းစုအာယုံဦးတပိတ်အောင်မြေသားစံကျောင်းပေါင်းစုံပညာရေးတပိတ်စစ်ကြောင်းနဲ့ကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းတွေအပြင်တန်ဃာတော်တွေပါဝင်တဲ့တပိတ်စစ်ကြောင်းတွေပါခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမရပူရကျောင်းသားတွေနဲ့ရက်ကန်းလုပ်သားတွေကပျောက်ကြားတပိတ်ပြုလုပ်ခဲ့ကြသလိုရင်းမပင်ဆလင်းကြီးမုံရွာပင်မတပိတ်တွေမှာတော့ဟောပြောပွဲတွေပါပြုလုပ်ခဲ့ကြတာပါ။စစ်တပ်နဲ့ရဲရဲဖြုတ်ခွင်းမှုပြင်းပြင်းထန်ထန်ခံခဲ့ရတဲ့ဒဇယ်မှလည်းရန်နဲ့ချီတဲ့ပြည်သူတွေခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ကလေးဖားကန့်နေပြည်တော်ပြင်မနာပခုတ်ကူရှမ်းပြည်မြောက်ပိုင်းနမ့်ဆန်းမူဆယ်မော်လမြိုင်ရေးတဝဲကရင်ပြည်နယ်ကောက်ကရိတ်ဖရဲသုံးစုဗန်အံမြို့တွေအပြင်တဝဲမှာတော့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပြင်အဖမ်းခံရသူတွေကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြပြီးအန်ယူဂျီအစိုးရကိုထောက်ခံကြောင်းဆန္ဒပြခဲ့ကြတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာကနေသတိပေးနေတဲ့ကြားကပဲစစ်တပ်နဲ့အရေးကဆန္ဒပြသူတွေကိုဆက်လက်ပြီးအကြမ်းဖက်ဖြိုခွဲနေတယ်လို့ဖမ်းဆီးမှုတွေလည်းတိုးပြီးလှုပ်လာနေတာဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်မဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ဖြင့်ပထမအထုပ်စစ်တင်နှံပြီးဆုံးသွားပြီဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြောကြားလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဦးရီမွန်ကတောက်ကြံနေ့မှာထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်နန်းစင်ဝဲအဖြစ်ဖော်ပြထားပြီးစစ်ဝတ်ဆောင်အပြည့်အစုံနဲ့လက်နက်ကင်ဆောင်မထားတဲ့တင်နန်းသား100လောက်တောရင်တနေရာမှာဆေးအပြချီတက်နေတာတွေ့ရပါတယ်။ပြည်သူကာကွယ်ရေးတပ်မတော်ဟာတရားဝင်အရသာအစုအကဏ္ဍဖွဲ့စည်းထားတာဖြစ်ပြီးပြည်သူတွေကိုကာကွယ်ဖို့ဖြစ်ကြောင်းအရာရှိတဦးရဲ့မင်းငွန်းပြောကြားချက်ကိုလည်း Righteous သတင်းမှာဖော်ပြထားပါတယ်။ဒီသတင်းနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းမပြန်သေးကြောင်းလည်းသတင်းမှာဖော်ပြပါတယ်။ဖေဖော်ဝါရီ1ရက်မှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်စစ်အာဏာဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲခဲ့တဲ့အတွက်မေလ29ရက်နေ့အထိဆိုတည်ဆုံးရသူက832ယောက်ရှိပြီးအဖမ်းခံရသူက4380ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ကပြောပါတယ်။ပြည်သူတွေကိုအပြည့်အဝအကာအကွယ်ပေးနိုင်မဲ့တပ်မတော်တရက်ကိုထူထောင်ဖို့အတွက်ရှေ့ပြေးဖြစ်တဲ့ပြည်သူကာကွယ်ရေးတပ်မတော် PDF ကိုအခုခါမှာထူထောင်ပြီးဖြစ်တဲ့အတွက်ခင်မီလက်နက်ကင်တပ်မတော်တရက်ထူထောင်ဖို့ပြင်ဆင်နေတယ်လို့ NUG အစိုးရတက်တန်းတက်လာပြည့်တဲ့မေလ16ရက်နေ့ကပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲအမျိုးသားညီညွတ်ရေးအစိုးရ NUG ဟာစစ်တပ်ကိုဆန့်ကျင်တိုက်ခိုက်နေတဲ့ချင်းမျိုးသားတပ်ဦး CNF နဲ့လက်တွဲပြီးအာဏာရှင်စနစ်ဆန့်ကျင်နဲ့ Federal Democracy စနစ်ပေါ်ဆောင်ရေးလှုပ်ဆောင်ဖို့အတွက်နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါလေ။ Vietnam နိုင်ငံမှာအိန္ဒိယနဲ့ Britain နိုင်ငံတွေမှာစတွေ့ခဲ့ရတဲ့ Coronavirus ဗီဇာအပြောင်းပို့တဲ့အမျိုးသားနှမျိုးပေါင်းထားတဲ့ပိုးမျိုးတွေကိုတွေ့ရှိရကြောင်းဗီယက်နမ်အစိုးရရုပ်သံကစနေနေ့မှာကြေညာခဲ့ပါတယ
်
ဒီပိုးမျိုးတွေဟာဒီမှာအလျင်မြန်ပြန့်နှံ့နိုင်စွမ်းရှိနေတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုးကားပြီးအာဏာပိုင်တွေကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်မနစ်ကကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာအခုဧပြီလကစပြီးဒီရောဂါကူးစက်မှုတိုးလာနေတာတွေ့ရပြီးအခုဆိုဒီရောဂါကူးစက်သူ 9,000 နီးပါးနဲ့သေဆုံးရသူက 50 နီးပါးရှိလာနေတာပါဗီယက်နမ်နိုင်ငံမှာအရင်ကဗြိတိန်မျိုးကွယ်လို့သိကြတဲ့အမျိုးသားကူးစက်မှုရှိရကနေမကြာသေးခင်ကမှအိန္ဒိယမျိုးကွယ်လို့သိတဲ့ပိုးမျိုးသားတွေ့ခဲ့ရတဲ့နောက်အခုနောက်ဆုံးတွေ့လာရတဲ့ဗီဇာပြောင်းမျိုးတွေဟာအရင်အမျိုးသားတွေထက်ကူးစက်မှုပိုးပြီးမြန်လာတွေ့ရတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးဝင်းတန်လုံးကပြောပါတယ်ဒီမျိုးသက်နဲ့ပတ်သက်တဲ့အချက်လက်တွေကိုမကြာခင်မှာထုတ်ပြန်မှာဖြစ်ကြောင်းလည်းပြောပါတယ် SARS-CoV-2 coronavirus ပိုးတွေထဲမှာတစ်ကမ္ဘာလုံးအတွက်စိုးရင်ရတဲ့ဗီဇာပြောင်းပိုးမျိုးသက်၄ခုရှိပြီးသူတို့ကိုအိန္ဒိယ၊ Britain ၊ South Africa နဲ့ Brazil နိုင်ငံတွေမှာစတင်တွေ့ရကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်အခုအသစ်ထပ်ပြီးတွေ့ရတဲ့ Vietnam ကဗီဇာပြောင်းပိုးသက်နဲ့ပတ်သက်ပြီး WHO ကချက်ချင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9133ညလိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။မြန်မာနဲ့အာရှကထူးခြားတဲ့သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။တစ်ဆက်တည်းမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရုံးမှာကျန်းမာရေးဝန်ထမ်းတွေဘာရောက်ချီတက်ဆန္ဒပြရတယ်လဲဆိုတဲ့သတင်းပါဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ်။
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေမနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရာသီဥတုပြောင်းလဲမှုအရေးကိုစိုးရိမ်ချတဲ့ကျန်းမာရေးလှုပ်သားတွေမေလ29ရက်နေ့စနေနေ့ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရုံးချုပ်ကိုချီတက်ကြပြီးရာသီဥတုပြောင်းလဲမှုအရေးနဲ့ဇီဝအသက်ရှိမျိုးစုံမျိုးကွဲတွေပြုံးတိလာတဲ့အရေးတို့ကိုထိတ်တန့်ဥစားပြီးအဖြစ်ထားရှိဆောင်ရွက်ဖို့ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုခဲ့ကြပါတယ်။မျိုးသုံးပြောက်ခွင့်မှုဒေါ်လာရေးဆရာဝန်များအဖွဲ့ကတက်ကြွလှုပ်ရှားသူတွေဟာဂျီနီဗာက Please the Nations ရင်ပြင်ကနေ WHO ရုံးချုပ်ရှိရာကိုချီတက်ခဲ့ကြပြီး WHO အကြီးအကဲ Tedros Adhanom Ghebreyesus နောက်သဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုနဲ့ကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူး Marie Nayar နဲ့တွေ့ဆုံခဲ့ကြပါတယ်။
The pandemic has reminded us that health
ကျမ်းမာရေးဟာစင်ကန်ပစ္စည်းမဟုတ်ဘဲလူအခွင့်အရေးအခြေခံလူအခွင့်အရေးဖြစ်တဲ့ဆိုတာကိုကပ္ပိယောဂကြီးကအတိပေးလိုက်တာဖြစ်ပြီးတန်ရှင်းတဲ့လေတုနဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်ကိုလူတိုင်းရရှိခံစား권ရှိတယ်ဆိုတဲ့သဘောဖြစ်ပါတယ်။ဆောင်ရွက်ရမယ့်ကိစ္စတွေသိရှိထားပြီးအတူတကွဆောင်ရွက်ကြရေးအတွက် WHO အကြီးအကဲကတိုက်တွန်းပြောဆိုခဲ့တာပါ။ WHO ဟာလူသားတွေရဲ့သက်ရှိကျန်းမာရေးကိုအလေးထားတဲ့အများပြည်သူဆိုင်ရာမူဝါဒတွေဖြစ်လာရေးအမခန္နိုင်မဲ့တွန်းအားပေးဆောင်ရွက်တဲ့အဖွဲ့အစည်းဖြစ်ဖို့မြို့သုံးပြောက်ကွယ်မှုဒေါ်လန်ရေးဆရာဝန်များအဖွဲ့ကိုပူးရဲတည်ထောင်သူနဲ့ကုဆတ်ယောဂအထုကပမောက်ခဘလာရီဒီအက်ချ်မွန်ကတောင်းဆိုခဲ့ပါတယ်ရှင်။ဗြိတိန်နိုင်ငံမှာတောက်ချန်နေကကိုဗစ် -19 ကုဆတ်မှုအသစ် 4,200 နီးပါးကိုရောက်ရှိခဲ့ပြီးနှစ်လတာအတွင်းနေ့စဉ်ကုဆတ်မှုနှုန်းအများဆုံးကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဗြိတိန်ကကိုဗစ် -19 ကုဆတ်မှုအသစ်ရဲ့85ရာခိုင်နှုန်းကအိန္ဒိယမှာပထမဆုံးတွေ့ရတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲဖြစ်တယ်လို့ယူဆထားကြပါတယ်။အိန္ဒိယမှာတွေ့တဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအရင်တွေ့ထားတဲ့ဗိုင်းရပ်စ်မျိုးကွဲတွေထက်ပိုပြီးတော့ကူးစက်မှုနှုန်းမြန်ပါတယ်။တကြိမ်သာထွက်ရတဲ့ Johnson & Johnson ရဲ့ COVID-19 ကာကွယ်ဆေးကိုတောက်ချန်နေမှာစလို့ဗြိတိန်မှာအသုံးပြုခွင့်ပေးလိုက်ပါပြီ။အမေရိကန်နဲ့ကနေဒါတို့မှာ Pfizer and BioNTech ရဲ့COVID-19 ကာကွယ်ဆေးကိုအသက်12နှစ်နဲ့အထက်ကလေးတွေမှာအသုံးပြုခွင့်ပေးခဲ့ပြီးတဲ့နောက်ဥရောပကော်မရှင်ဘက်ကလည်း Pfizer and BioNTech COVID-19 ကာကွယ်ဆေးကိုအသက်12နှစ်နဲ့အထက်ကလေးတွေမှာအသုံးပြုခွင့်ပေးလိုက်ပါတယ်။ကာကွယ်ဆေးကပေးခြင်းပြီးထိရောက်မှုရှိကြောင်းအထောက်အထားတွေရှိတာကြောင့်အသက်12နှစ်ကနေ15နှစ်ကြားကလေးတွေမှာ Pfizer and BioNTech ရဲ့COVID-19 ကာကွယ်ဆေးကိုအသုံးပြုဖို့ထောက်ခံကြောင်းဥရောပဆေးဘက်ဆိုင်ရာအေဂျင်စီကထုတ်ပြန်ခဲ့ပြီးတဲ့နောက်ဥရောပကော်မရှင်ကကာကွယ်ဆေးအသုံးပြုခွင့်ကိုတောက်ချန်နေမှာကြေညာတာဖြစ်ပါတယ
် Extending the protection of a safe and effective vaccine
လူငယ်တွေကြားမှာဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးနဲ့ကာကွယ်ရေးကိုတိုးချဲ့ဆောင်ရွက်ရေးကကပ်ဘေးရောဂါတိုက်ဖျက်ရေးမှာအရေးကြီးတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ EMA ဥရောပဆေးဝါးဆိုင်ရာကြီးချဲ့ရေးဌာနကျန်းမာရေး NDA နဲ့ကာကွယ်ဆေးဆိုင်ရာဗျူဟာဌာနအကြီးအကဲမာကိုကာဗလာရီကပြောဆိုခဲ့တာပါဆေးကြောတဲ့လူငယ်တွေကိုကာကွယ်ဆေးထိုးပေးမလားဘယ်အချိန်ထိုးပေးမလဲဆိုတာကိုတော့ဥရောပသမဂ္ဂအဖွဲ့ဝင်တနိုင်ငံချင်းစီကဆုံးဖြတ်ကြရမှာပါအသက်12နှစ်ကနေ15နှစ်ကြားလူငယ်တွေကိုကာကွယ်ဆေးထိုးပေးရေးစီစဉ်နေပြီဖြစ်ကြောင်းဂျာမနီနဲ့အီတလီနိုင်ငံတို့ကပြောဆိုထားပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာကြာဆုံးစစ်တီအောက်မေဘွယ်နေ့အကျိုးစနေနေ့မှာသမ္မတဂျိုးဘိုက်တန်ကနိုင်ငံတွင်း COVID-19 ကာကွယ်ဆေးထိုးနှံပြီးစီးမှုနှုန်းတိုးလာတဲ့အပေါ်ဂုဏ်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်လွှာကပ်ဘေးရောဂါတိုက်ဖျက်ရေးမှာအမေရိကန်ဘက်ကထိထိရောက်ရောက်မလုပ်ဘူးလို့ဆွဆွဲဝေဖန်ခံရသလိုနောက်လာတဲ့ကျင့်ပမဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တွေ့ဆုံမှုမှာလည်းကမ္ဘာလုံးဆိုင်ရာ COVID-19 မဟာဗျူဟာတရက်ထွက်ပေါ်လာရေးအတွက်ဖိအားပေးခံရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်းဒေသအများစုမှာတော့COVID-19 ကာကွယ်ဆေးကိုအလွယ်တကူထိုးနှံလို့ရနေသလိုပြည်နယ်တွေကလုပ်တဲ့ကန်စမ်းမဲတွေလိုမျိုးခံစားခွင့်တွေကြောင့်ပါကာကွယ်ဆေးထိုးမှုနှုန်းတိုးလာနေပါတယ်။ COVID-19 ကာကွယ်ဆေးထိုးသူတွေအတွက်ကန်စမ်းမဲအစီအစဉ်ကနေ Ohio ပြည်နယ်ကအသက်22နှစ်အရွယ်အမျိုးသမီးဆိုရင်ဒေါ်လာတစ်သန်းထိပေါက်ခဲ့ပါတယ်။
probably going to invest most of it.
ချီပေါက်တဲ့ငွေအများစုကိုရင်းနှီးမြှုပ်နှံဖို့စဉ်းစားတယ်လို့ကန်ဒူးရှင် Abigail Bujanski ပြောခဲ့တာပါ။အမေရိကန်ပြည်ထောင်စုတွင် COVID-19 တိုက်ဖျက်ရေးလုပ်ငန်းအပေါ်တောက်ချန်နေမှာပဲသမ္မတဘိုင်ဒန်အောင်ပွဲခံခဲ့ပါတယ်
။ Now 51% of American adults have been fully vaccinated.
အခုဆိုရင်အရွယ်ရောက်ပြီးသူအမေရိကန်51%ရာဂိုင်းနှုန်းအပြည့်အဝကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီးအသက်ကြီးပိုင်းလူထုရဲ့85%ရာဂိုင်းနှုန်းကာကွယ်ဆေးအပြည့်အဝထိုးနှံပြီးစီးသွားပြီလို့သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းလာမယ့်ဇွန်လမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ထိပ်သီးညီလာခံမှာ COVID-19 အရေးအမေရိကန်ဘက်ကဂရိကဝတ်တီပေးအပ်ဖို့အပါအဝင်ကမ္ဘာတစ်လွှာ COVID-19 တိုက်ဖျက်ရေးမှာပိုပြီးအထက်ဆောင်ရွက်ရေးအတွက်သမ္မတဘိုင်ဒန်အဆိုအရဖိအားပေးခံနေရပါတယ် G7 ထိပ်သီးညီလာခံမှာကမ္ဘာတစ်လွှာကာယောဂါဘေးကပြန်လည်ထူထောင်ရေးကိုအဓိကထားဆွေးနွေးမယ့်အကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကလည်း VOE ကိုပြောဆိုထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာကြာဆုံးစစ်သည်အောက်မေဘွယ်နေ့ Memorial Day မတိုင်ခင်တောက်ချန်နေ့မှာဗာဂျီးနီးယားပြည်နယ်ဟမ်တန်မှာရှိတဲ့ Langley Youth State ပူရက်အခြေဆိုင်စခန်းကိုသမ္မတဂျိုးဘိုက်ဒန်တွားရောက်ပြီးစစ်သည်တွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်။လွန်ခဲ့တဲ့6နှစ်မေလနောက်ဆုံးပတ်အတွင်းအုံနောက်ကင်ဆာနဲ့ဆုံးပါခဲ့ရတဲ့စစ်မှုထမ်းဟောင်းတားဖြစ်သူဘောဘိုက်ဒန်အတွက်အောက်မေ့ပွဲအခမ်းအနားနဲ့ဆက်ခဲ့ပြီးတဲ့နောက်သမ္မတဘိုက်ဒန်ကစစ်မှုထမ်းတွေနဲ့မိသားစုတွေရဲ့ဆွတ်လွတ်အနစ်နာခံမှုကိုချီးကျူးပြောဆိုခဲ့ပါတယ်။အမေရိကန်စစ်သည်တွေဟာအမေရိကန်ပိုင်ဆိုင်သမျှတဲကအကောင်းဆုံးဖြစ်ပါတယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်။ဒီနှစ်ဂုံပိုက်မှာအာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမဲ့ဆုံးဖြတ်ချက်ကိုလည်းသမ္မတဘိုက်ဒန်ကအလေးထားထည့်သွင်းပြောဆိုခဲ့ပြီးအမေရိကန်ရဲ့အရှိအကျဆုံးစစ်ပွဲဖြစ်တဲ့အာဖဂန်မှာအကြိမ်ကြိမ်တွားရောက်စစ်မှုထမ်းခဲ့သူတွေကိုလည်းဂုဏ်ပြုပြောဆိုခဲ့ပါတယ
်။ You make up 1% of the population. You're defending 99% of the rest of us.
စစ်သည်တွေကိုကျေးဇူးတင်ကြောင်းသမ္မတကပြောဆိုခဲ့သလိုလူဦးရေရဲ့1ရာခိုင်နှုန်းသာရှိတဲ့စစ်သည်တွေကကျန်းတဲ့ပြည်သူ99ရာခိုင်နှုန်းကိုကာကွယ်ပေးနေတာဖြစ်ကြောင်းသမ္မတကပြောပါတယ်။ကြာဆုံးစစ်သည်အောက်မေ့ပွဲနေ့ကတော့တနင်္လာနေ့မှာကြာရောက်မှာဖြစ်ပါတယ်ရှင်။
သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြေညာခဲ့ကြတာပါ VOA အမေရိကန်တိုင်းရဲ့တင်းနှင်းကနေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဆုံးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီလှုပ်ရှားမှုအကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေသလိုပဲပြည်ပရောက်မြန်မာတွေကလည်းစစ်တပ်ကအာဏာသိမ်းတာကိုဆက်လက်ဆန့်ကျင်နေကြောင်းနဲ့မြန်မာညီညွတ်ရေးအစိုးရ NUG ကိုနိုင်ငံတကာအစိုးရတွေကပုံပြီးအသိမှတ်ပြုလာအောင်အမေရိကန်နဲ့ဥရောပနိုင်ငံတချို့မှာစနေနေ့ကဆန္ဒထုတ်ဖော်ပြသခဲ့တဲ့အကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Times Square အရပ်မှာမြန်မာနဲ့အမေရိကန်နိုင်ငံသားတွေသာမကအခြားနိုင်ငံကတက်ကြွလှုပ်ရှားသူတချို့ပါပါဝင်ပြီးမြန်မာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်ကြောင်းနဲ့ NUG အစိုးရကိုထောက်ခံကြောင်းမေလ29စနေနေ့မွန်းလွယ်ပိုင်းကလူရာချီဆန္ဒပြခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲမှာဥဆောင်ပါဝင်သူဦးနေတင်မြစ်ကအခြေအနေကိုရှင်းပြပါတယ
်ဟိုကျွန်တော်မြန်မာပြည်မှာပေါ့အပြစ်မဲ့ပြည်သူတွေပေါ့လေတင်ဆုံတာလည်း800ကျော်ရပါပြီအဲ့အတွက်ကျွန်တော်တို့ကဒီစစ်ကြံပဲအုပ်စုကိုတက်တက်တရာဆန့်ကျင်ပြီးတော့ဒီစစ်ကြံပဲအုပ်စုကိုပေါ့နိုင်ငံတကာကအတိမတ်မပြုဖို့နဲ့ကျွန်တော်တို့လက်ရှိပြည်သူကရွေးချယ်တင်ပြောက်ထားတဲ့အန်ယူဂျီဆွေးနွေးပွဲကိုအတိမတ်ပြုပေးဖို့ကျွန်တော်တောင်းဆိုချင်ဖြစ်ပါတယ်အခုပေါ့ရာဒူရူကလည်းဆိုးရွားနေတယ်ခုနမိုးလဲရွာဒီပြင်းနဲ့တိုက်နေကြရတဲ့အပြင်အခုလိုပေါ့ဒီမြန်မာပြည်ရဲ့အရေးကိစ္စတွေအားလုံးတက်တက်ကြွကြွနဲ့ပူးပေါင်းပါဝင်တက်တက်ကြပါခင်ဗျာကျွန်တော်တို့ရဲ့ဟိုလက်ရှိဖွဲ့စည်းလိုက်တဲ့ UNG အစိုးရပေါ့နိုင်ငံတကာမှာရှိရဲ့အစိုးရတွေကိုတွေးဆုံပြီးတော့သူတို့ဆွေးနွေးတာလေးရှိရဲ့အခုဆိုချက်ကိုဆိုလိုဘက်ကပရောင်းဆုံးအတိမတ်ပြီးထောက်ခံတယ်နောက်ပြီးတော့လည်းအခုကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံကလည်းအတိမတ်ပြီးထောက်ခံဖို့အတွက်ကျွန်တော်တို့ဒီကနိုင်ငံရေးဝန်ကြီးဌာနကဆွေးနွေးနေတာလေးခုနကကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုပေါ်ပြတာတွေလှုပ်ဆောင်နေတဲ့အတွက်အလားအလာကောင်းတယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ဝါရှင်တန် DC မြို့တော်မှာတော့မြန်မာအရေးလှုပ်ရှားသူတွေကမြန်မာပြည်တွင်း CDM လှုပ်ရှားမှုကြောင့်အခက်ကြုံနေရတဲ့ဝန်ထမ်းတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုစနေနေ့ကကျင်းပခဲ့ကြောင်းဦးထွန်းထွန်းကပြောပါတယ
်ကျွန်တော်တို့ကဒီနေ့ကဒေါ်လာရဲ့ရန်ပုံငွေရှာပွဲဝါရှင်တန် DC မော်ဂျူမန်ရဲ့ဂဲရီဘီလောက်အကွာဝေးမှာပေါ့ဗျာမာတင်လူသာကင်းဂျူနီယာမမ်မိုရီယယ်မှာကျွန်တော်တို့ကဒီဝါရှင်တန် DC မှာရှိတဲ့မြန်မာပြည်သားစုတွေကိုလှုပ်တက်နိုင်တဲ့ပုံကလေးတွေအသားအောက်လေးတွေရောင်းချပြီးတော့ရန်ပုံငွေရှာတဲ့ပွဲပါဘူးရီလာဝယ်စားကြလဲဆိုဒီမှာပြတ်သွားပြတ်လာဒီအမေရိကန်တွေရောအဓိကတော့ဗမာတွေရောပေါ့လေကားပြီးကြတာပေါ့လေကျွန်တော်တို့ဆိုစိုက်ပုံး40လောက်ရှိတယ်ဗျာဘာစားစားလဲဆိုဗမာအစားအစာတွေရောက်လာတဲ့ရန်ပုံငွေတွေတော့ကျွန်တော်တို့ကဒီကတော့ CDM လုပ်နေတဲ့ဝန်ထမ်းတွေပေါ့ဗျာဝန်ထမ်းတွေအခုလာတာမရဘူးဆိုတော့အဲလာတာမရတဲ့ဝန်ထမ်းတွေကိုကျွန်တော်ကအဓိကကျွန်တော်အဲ CDM လုပ်နေတဲ့ဝန်ထမ်းတွေကိုပါဖို့ကိုကျွန်တော်ရည်ရပါတယ်အခုကျွန်တော်မပြီးသေးဘူးလုပ်နေလို့ရှိသေးတယ်ကျွန်တော်ထင်တယ်ဗျာကျွန်တော်2000ခွဲနဲ့3000ကျားလောက်ရလိမ့်မယ်ဖြစ်ပါဟုတ်ကဲ့အမေရိကန်ဒေါ်လာပါခင်ဗျာ
အလားတူအမေရိကန်အနောက်ဘက်ကျန်းဆန်ဖရန်စစ္စကိုမြို့မှာလည်းတိုင်းရင်းသားပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံသားတွေက NUG အစိုးရကိုနိုင်ငံတကာကပို့ပြီးအသိအမှတ်ပြုလာစေရေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဦးကိုကိုလေးကပြောပါတယ်
။ဟောကျွန်တော်တို့ကတော့ဒီဘက်မှာ NUG ကိုထောက်ခံတဲ့ပွဲဖြစ်တယ်။ဒီ NUG ကိုထောက်ခံတာကကျွန်တော်တို့တိုင်းရင်းသားပေါင်းစုံပေါ့တိုင်းရင်းသားလူမျိုးကြီးတွေအနေနဲ့10မျိုးရှိတယ်။အဲဒီလူမျိုးကြီးတွေ ရှင်မျိုးပေါင်းစည်းပြီးတော့အတူတကွလောက်ကင်ပြီးတော့ကျွန်တော်တို့ NUG အစိုးရကိုထောက်ခံတာဖြစ်ပါတယ်စစ်အာဏာရှင်တွေကကျွန်တော်နိုင်ငံစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်လို့မရဘူးဆိုတာကိုတိုင်းရင်းသားတွေကိုစစ်တပ်ကမဟာဗမာလူမျိုးကြီးဝါဒကျင့်သုံးပြီးတော့ခွဲခြားပြီးတော့တွေးခွဲအုပ်ချုပ်နေလို့ဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့တွေကတိုင်းရင်းသားပေါင်းစုံကအားလုံးကညီညီညွတ်ညွတ်နဲ့အခုနောက်ထပ်ဖွဲ့စည်းလိုက်တဲ့ NUG အစိုးရကိုထောက်ခံနေဆိုတာကိုပြသတာဖြစ်ပါတယ
်။အမေရိကန်မှာလိုပဲဗြိတိန်နိုင်ငံမှာလည်းမြန်မာနိုင်ငံသားတွေကဗြိတိန်ဝန်ကြီးချုပ်ယုံရှိမြန်မာတန်ယုံရှိတို့ကိုစနေနေ့ကခြိတက်လမ်းလျှောက်ဆန္ဒပြခဲ့ကြောင်းကိုရန်ပါဝင်သူကိုမင်းဟိန်းကပြောပါတယ်
။ဒီနေ့ကျွန်တော်တို့ UK ပါလီမန်ရှေ့မှာပြရတယ်။ပြီးွားရင်ဟိုအင်္ဂလိပ်ဝန်ကြီးချုပ်ရဲ့အိမ်ရှေ့မှာပြရတယ်။ပြီးွားရင်မြန်မာစစ်ကောင်စီတန်ယုံရှိမှာကျွန်တော်တို့ဆန္ဒပြခဲ့ပါတယ်။ဟိုဆန္ဒအဓိကပြတဲ့ရွေးချက်ကတော့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကိုဖွဲ့ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမတရားသိမ်းပုံစံမျိုးကြေညာဖို့ပေါ်ပေါက်တာတချောင်းနောက်စစ်ကောင်စီပြောတဲ့စကားကိုကျွန်တော်တို့ကရှုံချတယ်။မေစုပြောတဲ့အတိုင်းကျွန်တော်တို့ပြည်သူတွေရှိတယ် NLD ဘယ်တော့မှမတရားဘူး NLD ဆိုတာအမြဲတမ်းရှိနေမယ်ဆိုတော့ရွေးချက်နဲ့ဆန္ဒပြခဲ့ခြင်းဖြစ်ပါတယ်။
မေလ28ရက်တောက်ကြနေတုန်းကလည်းဝါရှင်တန် DC တဝက်ကမြန်မာတွေဟာရုရှားတန်ယုံရှိသွားရောက်ပြီးမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာတွေရပ်ပစ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။တစ်ဆက်တည်းမှာပဲနိုင်ငံရေးပြဿနာတွေကြုံနေရချင်းမြန်မာနိုင်ငံမှာကံယောဂါအန္တရာယ်ကိုလည်းစိုးရိမ်နေရတဲ့အကြောင်းကိုတင်ပြခြင်းပါတယ်။မကြသေးခင်ကအစလို့မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်တိုးလာတာဟာအိန္ဒိယအိန္ဒိယနိုင်ငံကကူးစက်မြန်ပိုးမျိုးကွဲတဲ့ကြောင့်ဖြစ်မှာကိုဂျမားရီတာဝန်ရှိသူတွေစိုးရိမ်နေပါတယ်။မြန်မာနိုင်ငံမှာကူးစက်မှုနှုန်းခန့်မှန်းခြေ300ဂိန်းနှုန်းလောက်800ကနေဒီတစ်ပတ်ထဲ2ဆနီးပါး600ဂိန်းနှုန်းထိတိုးလာပြီးအိန္ဒိယနယ်စပ်မှာဆိုရင်လဲ600ရာဂိန်းနှုန်းထိရှိတယ်လို့ဂျမားရီဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကပြောပါတယ်။ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုဒီကိုဗစ်ပိုးစစ်တဲ့အထက်ကပိုးတွေနှုန်းထူးထူးခြားခြားတက်လာတာကိုဒေါက်တာခင်ခင်ကြီးက
ပိုးတွေနှုန်းကိုအရင်ကနဲ့နှိုင်းစာလိုက်လို့ဆိုပြီးခဲ့တဲ့အပတ်လောက်ကစပြီးတော့300ခန်းလုံးကျော်ကျော်တက်လာတဲ့နေ့တွေဆရှိလာပါတယ်ဒါပေမဲ့ဒီနေ့မှာတော့ဒီ66ရောက်တက်ပြီးတော့သူက 5.3 ရာခိုင်နှုန်းထိကိုတက်သွားတာတွေ့ရပါတယ်အဲ့လိုပဲပြီးခဲ့တဲ့တရက်ချာမှာစစ်ဆေးတဲ့သူ 1200 ကျော်မှာပိုးတွေသူ 82 ဦးတွေ့ပါတယ်ဒါဟာလဲပိုးတွေတဲ့ရာခိုင်နှုန်း 5.85 ဆိုတော့600ခန်းလုံးနည်းနည်းရှိလာတော့တွေ့ရပါတယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီပိုးတွေနှုန်းတက်လာတဲ့အကြောင်းရင်းထူးခြားမှုကိုတွေ့ထားမိလားဆရာမ
မြန်မာနိုင်ငံရဲ့နေရာနှစ်နေရာမှာမြို့နယ်နှစ်ခုမှာစုလိုက်ပိုးတွေသူတွေဖြစ်ပွားတာတွေရှိလို့ဖြစ်ပါတယ်ပထမ66ရောက်တွေ့တယ်ဆိုတဲ့အာမလည်းဒီသတိုင်းတိုင်းတမိုးမှာဖြစ်ပွားတဲ့ပိုးတွေသူစုစုပေါင်း56ရောက်ပါလို့ဖြစ်ပါတယ်အဲ့ဒီနေ့မှာပဲရှင်းပြနေတဲ့တောင်းဆန်မြို့နယ်ကဒီကားဆိုတဲ့ရေရွာမှာလည်းပိုးတွေ့ရှိသူ17ယောက်တွေ့ပါတယ်။တနည်းအားတော့82ယောက်မှလည်းအဲဒီသခိုင်းတိုင်းတမိုးကရောဂါဖြစ်ပွားသူနောက်ထပ်32ယောက်ပါပါတယ်။ဒါဆိုလို့ရှိရင်သခိုင်းတိုင်းတမိုးမှရောဂါဖြစ်ပွားတဲ့သူအားဆိုရင်တရာနည်းနည်းကတ်နေပြီဆိုတော့တွေ့ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒီနေ့မှာဒီတခြားဒေသတွေမှာရောဒီတက်လာတဲ့ထူးခြားမှုတွေ့မိသေးလား
။ဒီရောဂါဖြစ်ပွားမှုတွေကအများအပြားတော့ပုံမှန်အားဖြင့်ဆိုလို့ရှိရင်တော့တိုင်းနဲ့ပြည်နယ်ကြီးအနက်ဖြစ်တယ်ဆိုပေမဲ့လို့တိုင်းနဲ့ပြည်နယ်တိုင်းမဟုတ်ပဲနဲ့တချို့တိုင်းနဲ့ပြည်နယ်ရဲ့မြို့နယ်တွေမှာပဲပို့ပြီးတော့ဖြစ်နေတာကိုတွေ့ရှိရမှာဖြစ်ပါတယ်အထူးသဖြင့်ဆိုလို့ရှိရင်တင်းသာရီတိုင်းဆိုလို့ရှိရင်ပေါ့ဒဝဲမှာဒါဖြစ်ပေါ်လာပြီးတွေ့ရပါတယ်အေရဝီတိုင်းဆိုလို့ရှိရင်ပတ်သိမ်မှာတွေ့ရတာများပါတယ်အဲ့လိုပဲမုံပြည်နယ်မှာဆိုမော်လမြန်မှာတွေ့ရတယ်ပခိုင်းတိုင်းဆိုလို့ရှိရင်လည်းမုံရွာမှာတွေ့ရှိရတာများပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီအိန္ဒိယနယ်စပ်မှာရှိတဲ့ဒီပြည်နယ်နဲ့တိုင်းမှာပေါ့နော်အခုလိုပိုးတွေနှုတ်တက်လာတာကြောင့်ဒီမြန်မာတပြည်လုံးတိုင်းနဲ့ပြည်နယ်မှာပိုးတွေနှုတ်အနေထားရောထူးခြားမှုဖြစ်လာလားဆင်မ
28ရက်5လရှိဆိုလို့ရှင်တော့ရန်ကုန်တိုင်းကအများဆုံးပေါ့နော်ဆိုဒုတိယတော့သခိုင်းတတိယတော့ဧရာဝတီစတုထနေရာမှာတော့တင်းစာကြီးနဲ့ပြင်စမကတော့မွန်ဆိုတာရှိပါတယ်သို့တော့သခိုင်းတိုင်းအဲတမူးမှာပိုးတွေရှိမှုတွေကပိုးတက်လာတဲ့အတွက်ကြောင့်မို့သခိုင်းတိုင်းမှာ case ဖြစ်ပေါ်မှာဆိုရန်ကုန်တိုင်းတဲ့ပိုးပြတော့တာချင်းအောင်စာနိုင်ပါတယ်အစည်းအတီးကြတော့ဒီမှာတော့ဒါမလို့ရသေးပါဘူးဒါ28ရက်နေ့ထိကတော့ရန်ကုန်တိုင်းကအများဆုံးပဲလို့28ရက်ဒီတာအရဆိုရင်တော့ဒါသခိုင်းတိုင်းကအများဆုံးဖြစ်သွားတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဒီနေရာမှာသခိုင်းတိုင်းရဲ့ဒီပိုးတွေ့တာစတက်လာတာရဲ့ထူးခြားမှုရောသတိထားမိလား
အဲသခိုင်းတိုင်းမှာဖြစ်တယ်ဆိုတာကလည်းဒီနေရာမှာဒီအချုပ် ခံရတဲ့သူကံ၃ယောက်မှစပြီးတော့တွေ့တာဖြစ်ပါတယ်အဲ့၃ယောက်ကနေသူတို့ရဲ့ contact တွေ contact တွေမှာဆက်လိုက်တဲ့အခါမှာထပ်ပြီးတော့ပို့တွေ့တဲ့သူနောက်ထပ်53ယောက်တွေ့တာဖြစ်ပါတယ်ဒီနေ့မှာတော့ထပ်ပြီးတော့ဆက်လိုက်တာနောက်ထပ်32ယောက်တွေ့ပါတယ်ဒါကြီးကအဲ့ဒီနေရာမှာပဲအစုလိုက်တွေ့ရှိတယ်ဆိုတာကဒီနေရာမှာတော့ယောဂဖြစ်ပေါ်မှုကတာမန်ထက်ကိုကူးဆက်မှုတွေကပုံမြန်နေဆိုတာကိုလုံးဝဖော်ပြနေပါတယ်နောက်တစ်ခုကကျမတို့အဲ့တမူးလို့အဲ့ជីခါတို့အဲ့ဒါတွေကကျတော့အိန္ဒိယဘော်ဒါနဲ့လည်းနှိစက်နေတယ်တရားမဝင်သွားလာတာရှိတယ်ကျမတို့တရားဝင်ရတော့ဧပြီလ28ရက်နေ့ကစပြီးတော့ပြိတ်ထားပြီမလို့တရားမဝင်နဲ့နေစံမျိုးတွေဆိုတော့ဝင်ထွက်တာတွေရတယ်ဒါကလည်းဖြစ်နိုင်ခြေတော့ရှိပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလို့ဒီဖြစ်နိုင်ခြေအတွက်ပေါ့နော်တန်တရားဖြစ်စရာအချက်လက်တွေရောတွေ့ထားလား
လက်ရှိအနေအထားရတော့ထူးခြားချက်ကရခင်ထက်စားလို့ရှင်ပို့ပြီးတော့အခုဆက်မှုကညံစဲနေသူတို့ဖြစ်ဆိုလို့ရှိရင်ပထမအဆုံး9ယောက်ဖြစ်တယ်3ယောက်ပိုးတွေ့တယ်ဆိုဒါဟာ60ရာခိုင်နှုန်းပိုးတွေ့နှုန်းကဖြစ်ပါတယ်နောက်တစ်ခါသူ့ရဲ့ contact တွေကိုကျွန်တော်တို့နောက်ထပ်68ယောက်ဖြစ်တာမှာ53ယောက်တွေ့တယ်ဆက်သဖြင့်ဒါကိုကြည့်လိုက်လို့ရှိရင်ကူးစက်မှု transmission ကအလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်ဒါဟာဗီဇပြောင်းပိုးသူတို့ဖြစ်အိန္ဒိယကဗီဇပြောင်းပိုးမြန်ဖြစ်နေမလားဆိုတော့ကျွန်တော်တို့လည်းသင်တရားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလေမြန်မာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ပေါ်စားလို့မြင်ရတဲ့အနေအထားဖြစ်ပါတယ်အဲ့လိုပဲခုနပြောတဲ့ချင်းပြင်းနဲ့ကြီခါမှာလည်းအဲ့လိုပဲ7ယောက်ပို့တွေ့ပါတယ်7ယောက်တည်းမှာ9ယောက်ကအောက်ဆီဂျင်ပေးရတဲ့အနေအထားရှိတဲ့အတွက်ကြောင့်မို့အတင်းတင်းစိုးတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခင်ခင်ကြီးခင်ဗျာ
မြန်မာနိုင်ငံကကိုဗစ်ရောဂါအခြေအနေနဲ့ပတ်သက်လို့ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအခြေအနေတွေကြောင့်လူငွေရေးလုပ်ငန်းတွေမှာရဲခတ်မှုကြုံလာနေရတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံရန်ကုန်မြို့နယ်မလှမ်းမကမ်းမှာမိဘမဲ့ကလေးတွေအတွက်ရည်ရွယ်ပြီးစားကြည့်လိုက်တစ်ခုကိုစွန့်ပစ်ပလတ်စတစ်တွေနဲ့ဆောက်လုပ်နေပါတယ်ဒီနှစ်ဆန်းပိုင်းလောက်မှာဖွင့်လှစ်ဖို့စီစဉ်ထားပေမဲ့ဆရာနာသိန်းနာကိုစန့်ကျင်လှုပ်ရှားသူတွေအပေါ်သူတို့တန်ယူနှိမ်နှင်းမှုတွေနဲ့အတူမတိမငြိမ်အခြေအနေတွေကြောင့်အစီအစဉ်အထမမြောက်ပဲဖြစ်နေပါတယ်ဒီမိုကရေစီရေးဦးစားပေးနေရခြင်းမှာပတ်ဝန်းကျင်ထင်သိမ်းရေးရည်ရွယ်ချက်နဲ့ကြိုးပမ်းမှုတွေကလည်းကြံ့ကြာမှုတွေကြုံနေရတဲ့အကြောင်းAFP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ
်။ရှန်ကုန်မြို့မြောက်ဖက်တိုက်ကြီးမြို့နယ်ထဲမှာရှိတဲ့စာကြီးတိုက်ကလေးကို2020ခုနှစ်ဒီဇင်ဘာလမှာ Clean ရန်ကုန်လူမှုရေးအဖွဲ့ကစေတနာဝန်ထမ်းတွေနဲ့စတင်ခဲ့တာပါ။စာကြီးတိုက်အတွက်ဆွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုလည်းတည်တာခံတွေလာပြီးတော့လူဒန်းကြပါတယ်။ Clean ရန်ကုန်အဖွဲ့တည်ထောင်သူကိုစီယာထွန်းကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါတယ
်။အဓိကတော့ရည်ရွယ်ချက်ကတော့ဆွန့်ပစ်ပစ္စည်းတွေကအမှိုင်းမဟုတ်ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့အဓိကကျော်ပြောကြလို့ရှင်ဖြစ်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကိုကအသုံးမလို့လို့ဆုံးပြလိုက်တဲ့ဆိုပေမဲ့တခြားတမင်ရမှာပြန်လဲပြီးဆိုရင်အသုံးပြုလို့ရတယ်။အဲ့တော့ neurocycle လို့ချင်းအားဖြင့်ဒီဆုံးပြအမိုက်တွေကရောကြလာမယ်
။ခေါင်းမိုးချွန်းချွန်းအယုတ်အိမ်ပုံစံနဲ့တူတဲ့ဒီစားကြီးတက်ရဲ့နံရံတံပေါင်းတွေထဲမှာတော့ရောင်စုံ plastic စားလေးတွေထည့်ထားတဲ့ဘူးတွေနဲ့တစားစင်ဆောက်လုပ်နေတာပါ။စေတနာဝန်ထမ်းတွေကကကြီးတွေနဲ့ညှပ်ထားတဲ့မုတ်ထုပ်အခွန်းတွေလို့ရောင်စုံ plastic စားလေးတွေကို1လီတာဆက်နဲ့အဖျော်ရည်ဘူးတွေသတ်မှတ်အလေးချိန်အတိုင်းအပြည့်အသိထည့်ထားရပါတယ်။
တလုံးပေါ့နော်1လီတာ eco bag တလုံးဖြုတ်ဖို့ဆိုရင်အနည်းဆုံးတစ်နာရီအချိန်ပေးရပါတယ်အဲကျွန်တော်တို့အခုတည်ဆောက်မဲ့အဆောက်အဦမှာဆိုရင် eco bag အလုံး9000ပေါင်းရတယ်အဲ့တော့ကျွန်တော်နိုင်ပေါင်း9000စိန်းသားဝန်ထမ်းတွေကသိဆက်ပြီးတော့ဆောင်ရွက်နေကြခြင်းဖြစ်တယ်ဒီနိုင်ပေါင်း9000ဆိုတာ plastic တွေဒီဒီထဲမှာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဘာမျိုးကိုနိုင်ပေါင်း9000ကျွန်တော်တို့စောင့်ရှောက်ပြီးသားဖြစ်တယ်ဆိုတာအဓိကပြောကြလို့
ဒီစာကြည့်တိုက်ကလေးကိုဒီနှစ်ထဲဖွင့်ဖို့ရည်ရွယ်ထားပေမဲ့ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတနင်္ဂနွေမတည်မငြိမ်ဖြစ်နေပြီးစီးပွားရေးလည်းထိခိုက်နေတာပါဒီလိုအခြေအနေတွေကြောင့်စာကြီးတိုက်ဖွင့်ရင်မရင်မရဖြစ်နေပါသေးတယ်ဒါပေမဲ့လည်းမိဘမဲ့ကလေးတွေကတော့စာကြီးတိုက်ကိုဝိုင်းပြီးတော့စောက်ပေးခြင်းအပြင်လေလာသင်ယူစရာအဖိုးရန်အတွေ့အကြုံတွေရနေကြတာပါစေတနာဝန်ထမ်းတော်တို့ဖြစ်တဲ့အဲရစ်ကလည်းအခုလိုပြောပါတယ
်သူတို့ရဲ့ညံလေးနဲ့ပွင့်လာဖို့စာအုပ်တွေတော့စာအုပ်တွေပဲဖတ်ဖို့ကြာ library ကိုကြာမလို့စောက်လို့ရတယ်ဆိုတဲ့ဟာကိုအဲ့လိုမျိုး message ယူပေးပြီးတော့ကျွန်တော်တို့ကစာပြီးတော့ဖွင့်နေတဲ့ရွေးချက်ပါအဲ့လိုရွေးချက်လည်းပဲတော့စောက်လို့ခဲ့တာဖြစ်ပါရဲ့
စေတနာဝန်ထမ်းတွေကလည်းအခက်အခဲကြားကစာကြည့်တိုက်ဖြစ်မြောက်ရင်ဝိုင်းပြီးတော့လှုပ်အားပေးကြပါတယ်စေတနာဝန်ထမ်းတို့ဖြစ်တဲ့ဇန်ဇန်တဲဦးကလည်းအခုလိုပြောပါတယ
်ဒီမှာဆိုတော့ကိုလို့အားပါသွားတယ်ပေါ့နော်အဲစလုပ်ခင်းနေရတယ်ဒီနေ့ထိဆိုဘူးပေါင်း150ကျော်သွားပြီပေါ့နော်ဒီဘူး9000ကျော်မှာကိုလို့အား150ကျော်200နီးပါးပါသွားတယ်ဆိုရဲ့အတူနဲ့ပြောကိုနံပါတ်လေးနဲ့စာကြည့်လိုက်မှရှိနေမယ်ဆိုရဲ့အတူနဲ့တော်တော်လေးကိုပြောရပါတယ်
မြန်မာနိုင်ငံမှာစစ်အာဏာလက်အောက်ရာစုနှစ်တပွဲကျော်ကြာရောက်ခဲ့ပြီးကမှဒီမိုကရေစီစနစ်ကျင့်သုံးလာတာဆက်နေဝန်ကျင်မဲ့ရှိပါသေးတယ်။အဲဒီလိုခက်ခဲစွာရထားတဲ့ဒီမိုကရေစီစနစ်ကိုပြည်သူတွေကလက်မလွတ်ပဲတနိုင်ငံလုံးနေမျိုးစုံနဲ့တော်လှန်နေကြပြီးတော့စစ်အုပ်ချုပ်ရေးကောင်စီဘက်ကလည်းအကြမ်းဖက်နှိမ်နင်းနေတာပါ။မြန်မာနိုင်ငံမှာအိမ်တွေကစွန့်ပစ်လိုက်တဲ့ပလတ်စတစ်အမိုက်တွေလမ်းဘေးတွေမှာပြန့်ကျဲနေတာမျိုးလည်းတွေ့ရသလိုရေနုံမြောင်းတွေကလည်းဒီလိုအမိုက်တွေနဲ့ပိတ်ဆို့နေတတ်ပါတယ်။တဘာဝပဝန်းကျင်ရဲ့အဖွဲ့တစ်ခုကကောက်ယူထားတဲ့စစ်တမ်းအရာဆိုရင်တော့မြမအသက်သွေးကြောဖြစ်တဲ့အေယာရီမြကြီးတဲကိုနေ့စဉ်ဝင်လာတဲ့ပလတ်စတစ်အမိုက်ကတန်ချိန်120လောက်ရှိနေပါတယ်။ဒါကြောင့်လဲအေယာရီမြဟာကဘာပေါ်မှာရေတူညံ့ညမ်းမှုအဆိုးဆုံးမြစ်တစ်စင်အဖြစ်ရောက်ရှိသွားပြီဖြစ်ပါတယ်။ကျမနောင်လောက်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဒေနင်းကနေနေမနက်ခင်းအစီအစဉ်တွေကိုနှာစင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုအလှည့်ပေးကြပါတယ်။အရင်ဦးဆုံးတော့မြန်မာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့တို့အသံအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်အာဏာသိမ်းအပြီးအမျက်ဆုံးများစွာရရှိတဲ့မြမရေနံထုတ်လုပ်ရေးလုပ်ငန်းမှာလုပ်ကိုင်နေကြတဲ့အလုပ်သမားတွေဟာဆန္ဒပြပွဲတွေမှာပါဝင်မှုအတွက်သူတို့ရဲ့အလုပ်တွေကိုစွန့်ခွာခဲ့ကြပါတယ်။သူတို့ဟာအာဏာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်ကြရင်းငွေကြေးကျပ်တဲလာကြပေမဲ့အလုပ်ပြန်ဝင်မှုအတွက်ငြင်းဆန်နေကြဆဲပါ။ဒါဟာထိရောက်တဲ့ဒေါ်လာရေးတိုက်ခွတ်တစ်ခုဖြစ်လာနိုင်မလား။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။
ဒီဆမမှာပါဝင်သူအလုံးရဲ့အမိတွေကိုလုံခြုံရေးအခြေအနေတွေကြောင့်ထည့်သွင်းအသုံးပြုမှာမဟုတ်ပါဘူး
။ငွေကြေးခက်ခဲလေးပေါ့ဗျာ။လုံခြုံကန်ကန်ကငွေကလေးရတယ်ကျွန်တော်တို့ကဟိုဘယ်လိုပြောမလဲကျွန်တော်ဒီဝန်ထမ်းဘဝတွေကဌာနမှုတွေရဖိတိတ်ချုပ်ချယ်ခွဲခြားဆက်ဆံမှုတွေအောက်မှာရှိခဲ့တာငွေကလေးရတယ်စီးပွားရေးအစီအမံပြေခဲ့မှုဆိုတော့အခုချိန်မှာလည်းဒါရတဲ့ဆွေပြူပြောအောင်ဗျာ
။ဒါကတော့မကွေးတိုင်းရေနံချောင်းမြို့ကအသက်40နှစ်ရှိတဲ့ရင်းနှီးမြေအလုတ်သမားတဦးကပြောပြတာပါသူကရင်းနှီးမြေနေစားအလုတ်သမားအဖြစ်လုပ်ကိုင်နေတာနှစ်20ရှိပါပြီပြီးခဲ့တဲ့အပိလကုံမှာတော့အလုတ်ထုတ်စာရရှိခဲ့ပြီးအခုချိန်မှာတော့အလုတ်မရှိတော့တဲ့အတွက်သူ့အမေနဲ့အမဆီမှာပဲမိခိုးပြီးနေရပါတယ်စားဝတ်နေရေးအတွက်အလုတ်တစ်ခုရဖို့ရှာဖွေပေမဲ့စီးပွားရေးလုပ်ငန်းမရှိတလို့ရှာပြီးရင်းနှီးမြေကသာမိခိုးနေရတဲ့သူတို့မျိုးမှာအလောက်ကန်ရှာဖွေလို့မရခဲ့ပါဘူးမြန်မာနိုင်ငံမှာရှိတဲ့ရင်းနှံထွက်ရှိရာဒေသအများစုကမကွေးတိုင်းထဲမှာရှိနေပါတယ်မကွေးတိုင်းတွေကရင်းနှံချောင်းရင်းနှံမြေ6ရင်းနှံမြေနဲ့မန်းရင်းနှံမြေကမြန်မာနိုင်ငံမှာရင်းနှံထွက်ရှိမှုအများဆုံးရင်းနှံမြေတွေပါအဲ့ဒီရင်းနှံမြေအားလုံးကအစိုးရပိုင်ဆိုင်တဲ့ရင်းနှံမြေတွေဖြစ်ပြီးအဲ့ဒီကထွက်တဲ့ရေနံစိမ့်တွေကိုတော့မန်းတမယာကန်6ရေနံချက်ဆက်ယုံနဲ့တန်လီရေနံချက်ဆက်ယုံတွေကိုပို့ကြပါတယ်။ရေနံမြေတွေကနှစ်စဉ်ရေနံစိမ့်ဘလောက်ထုတ်လုပ်တလဲဆိုတာကအစိုးရအဆက်ဆက်ပွင့်လင်းမြင်သာမှုရှိစွာမထုတ်ပြန်ထားပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရေနံမြေတွေကထောင်နဲ့ချီတဲ့ရေနံမြေလုံသားတွေက CDM လုံဆောင်ကြပြီးဆန္ဒပြပွဲတွေကိုဥဆောင်လာခဲ့ကြပါတယ်ရင်းနှံလုံသားတွေဝန်ထမ်းတွေရဲ့သုံးသက်ချက်တွေအရရင်းနှံမြေတွေမှာရှိတဲ့အနည်းဆုံးအလုတ်သမားထု3000လောက်ထဲကမှရ လောက်သားတို့ကြီးရဲ့85ရာခိုင်နှုန်းကျော်လောက်က CGM လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲ့လိုလှုပ်ရှားမှုမှာပါဝင်တဲ့သူတွေကိုစစ်ကောင်စီကချင်းချောက်ပြောဆိုပြီးလုပ်ငန်းတွင်ဝင်ဖို့ပြောကြပေမဲ့အများစုကမဝင်ကြပါဘူး။အဲ့ဒီလိုလုပ်ငန်းတွင်ပြန်မဝင်တဲ့အလုပ်သမားတွေအတွက်စောင့်ဝင်နေရေးကခက်ခဲလာပါတယ်။
လုံးလုံးစေကတော့ဒီလိုလေဒီလားဆိုလို့ရှိရင်တပ်ပိုင်းလေးပါညာလုံးဝမရဘူးတိကျတဲ့ဟိုကတော့လုံးဝတော့ဟိုနည်းနည်းပိုင်းရကြသေးတယ်ပေါ့လားဆိုလုံးဝမရတော့ဒီနေ့တော့ဟိုအတန်ကြီးထွက်လာပေါ့နော်ဟိုစားပြမရှိအဲ့လိုအတန်ကြီးတော့ထွက်လာကြပေါ့
သူကရင်းနေကြောင်းရင်းနေမိကစီရံဝန်ထမ်းတူဖြစ်ပါတယ်လာစင်လာကုံရဲ့တွေ့ကိုစောင့်မျှော်ပြီးတလဆွာစာဝင်နေရဲ့အတွက်ဖြည့်ရှင်ကြရတဲ့ဝန်ထမ်းအများစုကစစ်ကောင်စီကပေးတဲ့လစာကိုညှင်းပယ်ခဲ့ပြီးနောက်ပိုင်းမှာတလတတလပုံမှုကြတဲ့လာခဲ့ကြပါတော့တယ်။အာဏာသိမ်းမှုစတင်ကစားရက်လာတွေမှာစီရီယံဝန်ထမ်းတွေကိုကူညီထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကူညီသူတွေကမိုဘိုင်းဘန်ကင်းလိုအွန်လိုင်းငွေပေးချေဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုပြီးထောက်ပံ့ငွေတွေကိုလွှဲလို့လူတန်းကူညီကြပါတယ်။ဒါပေမဲ့စစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ခဲ့ပြီးနောက်ပိုင်းမှာတော့အွန်လိုင်းကငွေပို့ကူညီတဲ့ထောက်ပံ့မှုတွေကလည်းရပ်တန့်သလောက်နေပါအခြေအနေကိုရင်ဆိုင်လိုက်ရပါတော့တယ်။စာဝတ်နေရေးအတွက်အခက်အခဲဖြစ်နေတဲ့မင်းဘူးမျိုးနဲ့ရင်းနှီးမြေဝင်းတွေကအလုတ်သမားတချို့ကတော့မင်းဘူးမျိုးဘောကကုန်းစုံဆိုင်စတိုးဆိုင်တွေမှာအလုတ်လုပ်ခွင့်ရဖို့ရှောက်ထားခဲ့ကြတယ်လို့နှိဆက်သူတွေစီကသိရပါတယ်။ဒါပေမဲ့ဆိုင်းပိုင်းရှင်လုပ်ငန်းရှင်တွေကတော့သူတို့ဟာစီရီယံဝန်ထမ်းတွေဖြစ်ကြောင်းသိခဲ့ရချိန်မှာအလုတ်ခန့်မှုကိုညှဉ်းဆဲခဲ့ကြတယ်လို့ဆိုကြပါတယ်။စစ်ကောင်စီအဖွဲ့ဝင်တွေကစီရီယံဆရာဝန်တွေစစ်ကူတဲ့အပြင်စည်းကမ်းတွေကိုအရေးယူဖို့ထုတ်ပြန်ချက်ကအခြားသောစီရီယံဝန်ထမ်းတွေကိုလုပ်ငန်းရှင်တွေကအလုတ်ခန့်မှုညှဉ်းဆဲတဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေတာခန့်တွေကသုံးသပ်ကြပါတယ်။ဒီအတွက်စီရီယံဝန်ထမ်းတွေကကိုဒေတာမဟုတ်တဲ့အခြားဒေတာတွေကိုလုပ်ငန်းသစ်တွေရှာဖွေဖို့ထွက်ခွာကြရပါတော့တယ်။ရင်းနှီးလုပ်ငန်းမှာလုံတက်20ရှိတဲ့ဝန်ထမ်းတဦးက
ကိုဒေတာမှာဆိုရင်တော့ဦးလာလိုမျိုးပေါ့နော်ဒီစီရီယံဝန်ထမ်းဖြစ်တဲ့အတွက်အလုံးဟိုလုပ်ငန်းရှင်တွေအလုံးမခံရရပါညာဒီအားညာဒီအဲ့မှာဖြစ်လာနိုင်နေပေါ့အဲ့ဒါအခုလိုမျိုးပေါ့သူကသူကထုတ်ပြလိုက်ပြီးကျွန်တော်တို့ကလည်းပြန်ပြီးတော့တော့သူအယူခံပြန်ဝင်တာသူကတော့စာထဲမှာထုတ်တာတော့6လအတွင်းပေါ့နော်အယူခံပြန်ဝင်ခွင့်ရှိတယ်ဗျာ။ဒါနဲ့တော့သူကတော့စာတော့ထုတ်တာ။ဒါပေမဲ့ကျွန်တော်တို့ဟောအဲ့မှာကျွန်တော်အနေနဲ့ကတော့အဲ့လိုယူခံလဲမဝင်တော့ဘူးပေါ့နော်။ဒီစစ်ကောင်စီအောက်မှာအလုပ်မလုပ်တော့ဘူးဆိုပြီးတော့စိတ်ပိုင်းပြတ်ထားပြီးတော့ကျွန်တော်တခြားအလုပ်ကိုဝယ်အဲ့မှာရှာဖို့ကြိုးစားနေတယ်
စီရီယံဆောင်ရွက်နေတဲ့ဝန်ထမ်းတွေတဲ့ကအောက်ခြေဝန်ထမ်းတွေဟာငွေကြေးချိုးတက်မှုရှိတဲ့အပြင်အသက်အရွယ်ကြီးသူတွေနဲ့ပညာရေးအားနည်းတဲ့ဝန်ထမ်းတွေလည်းပါဝင်ကြပါတယ်
။သူကကြတော့ဒီနေရီကနေပြီးတော့ဒီဝန်ထမ်းအရာတွေမှာလာနေတော့ကြတော့အစာရေးတော်ကြီးကတော့ခက်ခဲတယ်။ဘယ်လိုဆက်စမ်းနေလို့ဟိုပြောရမလို့ဆိုတော့အပြင်ဒီလိုမျိုးရေးစည်းတွေထဲမှာတချို့တွေဒီကုန်သွားထမ်းတာလေးတွေပါလိမ့်တော့ရှိကြပေါ့
။မင်းမမင်းရင်နေမိကစီရီယံဝန်ထမ်းတဦးကပြောပြတာပါ။အဲ့လိုခက်ခဲရှိနေသူတွေကရင်းနှီးမြေအလုပ်သမားတွေတင်မဟုတ်ပါဘူး။မကွတ်တက်ကသူကစီရီယံလုပ်နေတဲ့ကျူတာဆရာမတဦးကလည်း
ခုချိန်မှာကစီစီယံသမားတွေမှာဟိုမာနာနဲ့ခိုင်လူရက်နဲ့ကြောင့်သာရက်တည်နေရတာတချို့ကြတော့အဆင်မပြေကြဘူးအဲ့လိုမျိုးရှိတယ်။အဲ့ကြတော့အဆင်မပြေဘူးဆိုလို့လည်းသူတို့ကလည်းဓာကြီးကိုသွားပြီးတော့ဟိုဝင်လေလို့တော့မရှိဘူး။ဟိုတွန်လိုက်မယ်ဆိုရင်စိတ်တော့မရှိဘူး။ငါတို့တော့ဒီအောက်မှာပဲလုံးမလုံးဘူး။ဒါပေမဲ့ငါတို့တက်နိုင်တဲ့ရွေးရက်တည်ကြမယ်ဆိုတဲ့စိတ်မျိုးတော့ရှိတာပေါ့။ကျွန်တော်ဆိုလည်းအဲ့လိုပဲအာငါဘာလုပ်ရမလဲပေါ့နော်။ဒီလုံးတက်16နှစ်ကြီးကအဲလုံးမျောတယ်ပေါ့နော်။
စနေတိကျအစီအပြုစုနဲ့အဖွဲ့အစည်းမရှိတာကြောင့်မကွေတိုင်းအတွင်းမှာကဏ္ဍအသီးသီးကစီရီယံလုပ်နေတဲ့ဝန်ထမ်းပေါင်းဘယ်လောက်ရှိလဲဆိုတာမသိရပါဘူး။ရင်းနှီးမြေဝန်ထမ်းတွေအပါအဝင်စက်ရုံအလုံယုံတွေကဝန်ထမ်းအများစုကအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေမှာနေကြရသူတွေပါ။သူတို့ရဲ့အဓိကစိန်ခေါ်မှုကနေထိုင်ရအိမ်လိုအပ်ချက်ပါ။နှစ်ပေါင်းများစွာတာဝန်ထမ်းဆောင်လာကြတဲ့ကျွမ်းကျင်ဝန်ထမ်းတွေကအနာပီဇန်ရေးလှုပ်ရှားမှုမှာပါဝင်လာချိန်မှာစစ်ကောင်စီကတော့စီရီယံဝန်ထမ်းတွေရဲ့နေရာမှာအစာထိုးဖို့လက်ပူတိုက်ကြိုးပမ်းနေကြပါတယ်။ဝန်ထမ်းအသစ်တွေခေါ်ယူခြင်းနဲ့စီရီယံဝန်ထမ်းတွေကိုအလုပ်ကထုတ်ပယ်ခြင်းဖမ်းဆီးထောင်ချခြင်းတွေကိုပြုလုပ်ပြီးအနာကိုဆက်လက်ထိန်သိမ်းမှုလှုပ်ဆောင်လာကြပါတယ်
။ပြည်သူစေယုံမှသူနာပြုတ်သူစတဲ့သူနာပြုတ်10ဦးကိုလည်း
ရာဇဝတ်ကြီးဥပဒေပုံမှန်905ခန်းနဲ့ဟွန်းဖွင့်ထားတယ်လို့
ဒါပေမဲ့လည်းအခုချိန်ထိ MOGE ရဲ့ရန်ရားတွေကမလဲပတ်နိုင်သေးဘူးလို့လုံတက်20ရှိပြီဖြစ်တဲ့ CDM ရေနံမြေကျွမ်းကျင်ဝန်ထမ်းကြီးကပြောပါတယ်စီတောင်စီကစီရီယံလုံနေတဲ့အလုတ်သမားတွေကိုပုံမှန်905နဲ့တရားစွဲဆိုနေပါတယ်။ရေနံမြေကအချို့ဝန်ထမ်းတွေကိုလည်းအိမ်မလာရောက်ရှာဖွေတာတွေရှိတဲ့အတွက်စီရီယံလုံဆောင်နေတဲ့အလုတ်သမားအချို့ကတော့ခြားနေရာတွေကိုထွက်ပြေးပုန်းရှောင်နေရပါတယ်။စီရီယံရေနံမြေအတွင်းကလုံတက်20လောက်ရှိတဲ့နေစားအလုတ်သမား30ကိုလည်းအလုတ်ထုတ်ပေးပါပြီ။ဒါပေမဲ့အခြားစီရီယံဝန်ထမ်းတွေလိုပဲရေနံမြေအတွင်းကCDM အလုပ်သမားတွေကတော့လုံးဝအရှုံးမပေးသေးပါဘူး
။ဒါနဲ့ကျွန်တော်တို့ဘဝတူရင်းနှီးမြှုပ်နှံနေလေအလုံးမလုံးခွင့်နဲ့ဒါစီတန်ကျွတ်သွားတဲ့လူတွေလည်းပြည့်တော်မတင်ပါဘူး။ဒါပေမဲ့ဆက်ပြီးတော့ဒီကလုံးဆွေးရှင်နဲ့ပါဝင်စီစဉ်နေပေါ်တယ်။ဒါမှလည်းသူ့ရဲ့ရန်တွေရတော့ကိုယ်လည်းရတော့ရနေကိုရနေပဲ။တော့ရင်းနှီးမြှုပ်နှံနေက50-50ဖြစ်နေတယ်။အလုံးမှုပူးပေါင်းပါပဲဆောင်ရရင်တော့ပေါင်းတော့ပေါ့စီတန်ပြည့်တော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးတန်အတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 9:00 တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကဗန်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Iron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်စီစဉ်ကိုတင်ပြခဲ့တာပါ။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညဇဂဝိုင်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီဟာအခြေခံပညာကျောင်းတွေကိုဇွန်လ၁ရက်နေ့မှာပြန်ဖွင့်ဖို့ပြင်ဆင်နေပါတယ်။မတိမငြိမ်ဖြစ်နေတဲ့အခြေအနေမှာကျောင်းသားမိဘတွေကိုဖိအားပေးတာမျိုးဘယ်ဘက်ကမှမလုပ်ကြဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကျောင်းသားတွေဆက်လက်ပညာသင်ယူနိုင်ရေးအွန်လိုင်းအစီအစဉ်တွေကိုပြင်ဆင်နေတယ်လို့ NUG ပညာရေးဝန်ကြီးဌာနဒုဝန်ကြီးဂျာထွေပန်ကပြောပါတယ်။လက်တလုံးမှာတော့ CDNA ဖိဆိုင်ရေးလုပ်နေတဲ့ကျောင်းဆရာဆရာမတွေကိုစစ်ကောင်စီကအလုတ်ကနေထုတ်ပယ်နေပေမဲ့အဲ့ဒါကို NUG အစိုးရကအသိမှတ်ပြုလက်မခံဘူးလို့ပြောပါတယ် NUG ပညာရေးဒုဝန်ကြီးဂျာထွဲပန်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီး VOA စနေညဇဂဝိုင်းမှာတင်ဆက်ထားပါတယ
်ဘုလိုဆီယမဂျာထွဲပန်အနေနဲ့ကျမတို့ VOA မြန်မာပိုင်းကိုဟိုဆက်သွယ်မေးမြန်းဝင်ပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါ
ဆရာမပထမဆုံးမေးချင်တာကအခုဒီအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကနေပြီးတော့ဗောနော်ဒီကျောင်းဆရာဆရာမတွေကျောင်းသူကျောင်းသားတွေနောက်ပြီးတော့စာသင်ကျောင်းတွေနဲ့အခြားပညာသင်ကြားရေးအဆောက်အအုံတွေကိုသူတို့အဓိကဟိုပိတ်မှတ်ထားတိုက်ခိုက်နေတယ်ဆိုပြီးတော့ UNESCO နဲ့ဒီ UNICEF ကုလသမဂ္ဂအေဂျင်စီတွေကနေပြီးတော့လေသတင်းထုတ်ပြန်ထားတာရှိတယ်အထူးသဖြင့်ဟိုဆရာဆရာမတွေဖန်ဆီးခံထားရတာတွေကျောင်းသူကျောင်းသားတွေဖန်ဆီးခံထားရတာပေါ့နော်ဆိုတော့အဲ့လိုမျိုးထုတ်ပြန်ထားသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကပညာရေးဝန်ထမ်းစုစုပေါင်းဒီ 3,500 ကျော်ကိုလည်းသူတို့တာဝန်တွေကနေယာယီရဆိုင်းထားတယ်ပေါ့နော်အလုပ်ထုတ်တယ်ပေါ့လေဆိုတော့ဒါမျိုးတွေလည်းသူတို့လှုပ်ထားတဲ့ခါကျတော့မြန်မာနိုင်ငံမှာလက်ရှိဟိုပညာရေးအခြေအနေကဘလောက်ထိဆိုးနေလဲရှင်
အခုအဲကျမတို့အလုံးပြည့်တဲ့အတိုင်းပဲပေါ့နော်မြစ်တုံးကလည်းအကြောင်းမတက်ရဘူးအခုဒီနေ့မှလည်းအခုလိုမျိုးဖြစ်သွားတယ်ပေါ့နော်အခုလိုမျိုးအဲကျောင်းတွေတွားဖို့အတွက်လုံခြုံမှုမရှိတော့ဘူးအဲဒီကျောင်းတွေမှာစစ်တပ်ကတက်ဆွဲထားတဲ့ကိစ္စတွေခုနလိုမျိုးမလုံခြုံဖြစ်စရာကိစ္စတွေအများကြီးဖြစ်ပေါ်နေတယ်ပေါ့နော်ကျမတို့အဲ့ဒါတွေမလိုလားပါဘူးအဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အခုဒီနေ့မှလည်းပြီးရင်ကိုဗစ်ကလည်းရှိသေးရပေါ့နော်ကျမတို့ကိုဗစ်ကိုလည်းထိနိုင်အောင်ထိန်းချုပ်နိုင်သေးဘူးနဲ့အဲဒီအင်းချင်းနိုင်ငံကကိုဗစ်ကလည်းဆိုးနေရရှိရဲဆိုတော့ကျောင်းသားမိဘတွေအတွက်စိုးရိမ်စရာအများကြီးဖြစ်နေရတယ်ပေါ့နော်ဆိုတော့အဲ့လိုအချိန်မှာဒီလိုအချိန်မှာဒီအထူးသဖြင့်တော့ဒီကျောင်းသူကျောင်းသားတွေရဲ့ safety ပေါ့နော် safety မရှိဘူးဆိုတော့ဒီနှစ်မှာလည်းကျမတို့အကြောင်းကအဲကျောင်းကောင်စစ်ကောင်စီရဲ့ကျောင်းဖွင့်ဖို့ဟာကမအောင်မြင်ဖို့များတယ်အဲ့ဒီအတွက်ပေါ့နော်အဲ့လိုမျိုးဖြစ်နေရအခြေအနေကတော့မကောင်းဘူးပေါ့နော်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ဒီမ ဒီလိုမိဘတွေအတွက်ရွေးချယ်ခွင့်ရှိအောင်ပေါ့နော်ဒီလိုမျိုးကြောက်ကာလာပညာရေးတွေပေးဖို့အတွက်ဖြစ်လာရခြင်းအခုလက်ရှိစစ်ကောင်စီကတို့ကျောင်းနေပြန်ခွင့်ဖို့တို့စ조사နေတာဘာကြောင့်လို့မြင်ပါလဲရှင်အဲ့ဒါကတော့တို့ကတော့ဒီတို့ရဲ့ရန်တရားပေါ့နော်ဒီအဘက်ဘက်မှာတို့ကတို့ချက်တဲမှုတွေဆိုင်နေရတယ်တို့ကိုအတူကမ်းမထောက်ခံဘူးတို့အထီးကျမှုတွေဆိုင်နေရတယ်ခက်ခဲမှုတွေဆိုင်နေရတယ်တို ဆိုပြီးမှပြချင်မှုအတွက်ပြချင်တဲ့အတွက်ကြောင့်မလို့ဆိုတော့အတင်းအတမကျောင်းတွေကိုဖွင့်အောင်လုပ်တယ်မိဘတွေကိုအတင်းအတမကျောင်းအခိုင်းတယ်ဒီလိုကိစ္စတွေဆိုလို့လုပ်နေရအဲ့တော့ဟိုကျောင်းတက်တဲ့မတက်တဲ့ပေါ့နော်ကလေးတွေပို့တဲ့မတူမပို့တဲ့ဆိုရဲပေါ့မှာဆရာမတို့ဘက်ကဘယ်လိုအကြံပေးချင်လဲရှင်အဲကျွန်တော်ကတော့ the big mouth ထားရပေါ့နော်ဒီကျောင်းကိုတော့ဒီစစ်ကောင်စီကညီတည့်ရဲ့လူတွေပေါ့နော်အဲ့ဒါတွေကတော့မိဘတွေရဲ့ guardian ပေါ့เนาะသူတို့အုတ်ချင်းတူရဲ့အောက်မှာရှိတဲ့ကျောင်းသားတွေအတွက်ကတော့ကျမတို့စိုးရိမ်မှုတွေရှိရပေါ့เนาะအဲ့တော့ဆိုတော့သူတို့ရဲ့အနာဂတ်ကိုဆုံးဖြတ်မဲ့မိဘတွေရဲ့ဆုံးဖြတ်ခွင့်ကိုတော့ကျမတို့ကမပိတ်ပင်ဘူးပေါ့เนาะအဲ့တော့မိဘတွေကတေချာဆုံးဖြတ်မဲ့အနေထားဖြစ်တယ်ဆိုတော့အဲ့ဒါကိုမိဘတွေရဲ့ဆုံးဖြတ်နိုင်ခွင့်ကိုဟိုဘယ်သူမှလည်းမပိတ်ပင်တင်ပါဘူးဒါအတင်း
တ်ဖို့လည်းမလုံခြုံဘူးနောက်ပြီးတော့လည်းတစ်ဖက်မှာလည်းအခုလိုပေါ့နော်ပညာရေးအခြေအနေကလည်းလက်ရှိမတိမငြိမ်ဖြစ်နေတဲ့အခြေအနေကလည်းဆိုးနေတဲ့ခါကျတော့ဟို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ပေါ့ကျောင်းသားတွေအဓိကပညာသင်ကြားဖို့ဟိုဘလို့တွေပံ့ပိုးပေးနိုင်ဖို့ရှိတဲ့ရှင
်ဟုတ်ကဲ့ကျမတို့ကလည်းဟိုတန်နိုင်တဲ့ဘက်ကပေါ့နော်အဲအစွမ်းကုန်ကြိုးစားနေပါတယ်ဒီအချိန်မှာတော်လိုင်းရေးကဖြစ်နေတယ်တောင်းတဲ့ကလေးတွေအနေနဲ့သင်ကြားရေးနဲ့အရင်အဆက်မပြတ်သွားဖို့အတွက်ကျမတို့ကဒီဂျာကာလာပညာရေးအစီအစဉ်တွေကိုတင်ဆက်ထားပါတယ်။အဲမူလတန်းအလယ်တန်းထက်တန်းဒီအခြေခံပိုင်းရောထက်တန်းပိုင်းရောပေါ့နော်။ online ကနေဒီမှာစပေးမယ်။ပြီးရင် offline နဲ့လည်းအလုံးကိုပို့ပေးသွားနိုင်အောင်စီစဉ်နေရဖြစ်တယ်။ဟောပေါ့နော်ဒီ online ရှိတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီ radio channel တို့အပြင်ပို့ပေးသွားဖို့ကျမတို့စီစဉ်နေရပါတော့ကြိုးစားနေပါတယ်။
online ပညာရေးစနစ်ကို NUG အစိုးရကဟိုဘလို့လုပ်ပေးနေလဲရှင်အခြေခံပညာရေးကျောင်းသားကျောင်းသူကျောင်းသားတွေဆိုလို့ရှင်ဒီ NUG ကပေးတဲ့ online ပညာရေးကိုသူတို့ဘလို့လုပ်နိုင်မလဲရှင
်အဲလောလောဆယ်ကတော့ကျမတို့ဒီ model platform တွေအနေနဲ့တစ်ဆင့်ပေါ့နော်အဲဒီ platform တွေအနေနဲ့တစ်ဆင့်ကျောင်းသားမိဘတွေကကျောင်းသားတွေကျောင်းသားမိဘတွေအလွယ်တကူအသုံးပြုနိုင်ဖို့ကတော့ကျမတို့အထူးကြိုးစားနေရယ်ဤပညာကိုအရင်အထက်ခဲလိုမျိုးအုံးခံစားရပဲနဲ့ကိုကိုနဲ့တက်ဆိုင်ရာတင်ခန်းစာတွေပေါ့နော်အဲဒီ access လုပ်နိုင်ဖို့အတွက်တက်ဆိုင်ရာတင်ခန်းစာတွေကိုဖွင့်ပြီးမှကြည့်နိုင်ဖို့ study စာတွေလုပ်နိုင်ဖို့အတွက်ကျမတို့ပြင်ဆင်နေရရှိပါတယ်အဲဒီနောက်ပိုင်းသူနဲ့အကြောင်းသားတွေနဲ့အကြောင်းသားတွေဒီငယ်တွေနဲ့ပတ်သက်တဲ့အရေးကြီးရဲ့သူပြောမလဲပညာပေးအစီအစဉ်တွေပညာပေး video clip တို့အထွာတွေကအစပေါ့နော်အဲ့ဒါတွေကိုလည်းကျမတို့ပြုလုပ်ပေးသွားဖို့အစီအစဉ်တွေရှိပါတယ်
အခုလိုတော်လိုင်းကြီးကာလာပေါ့နော်အခုဒီဆရာနာလည်းတင်ထားတယ်ဒါကိုလည်းဆန့်ကျင်ပြီးတော့လှုပ်ရှားနေတယ်လှုပ်ရှားမှုကြီးအချိန်ဟောကလည်းမြင့်မားနေတော့အခုကလေးတွေကလည်းကြောက်မတက်နိုင်ဘူးဒါတစ်ဖက်မှာလည်းအခု NUG အစိုးရကဒီ online ပညာရေးနဲ့ချမှတ်ပေးမယ်ဆိုပေမဲ့သူတို့ဒီအတန်းပညာရေးပေါ့နော်အော်ဒီကလေးတွေကတော့ဥမာ9တန်းပြီ6တန်းဒီ demi grant တက်သွားမယ်ဆိုတော့ဒီလို assessment ပေါ့ဒီလိုအဲ့လိုမျိုးတွေပုံစံမျိုးကြတော့ဒီကျောင်းသူကျောင်းသားတွေအတွက်ဟိုဘယ်လိုဆောင်ရွက်ပေးနိုင်မလဲရှင်
โอเคจมารอก็แล้วๆเสร็จတော့ဒီ senior swag curriculum ကိုဟိုแน่ๆလေးချုပ်ထားရပါเนาะแน่ๆလေးချုပ်ပြီးမှာဒီအရေးကြီးရဲ့သူရဲ့ learning goal တွေမပြတ်အောင်ပေါ့เนาะသူတင်တင်တအကလေးတွေရှိတင်ရှိရတဲ့ skill တွေအားလုံးပါမယ်ပြီးရင်အိမ်မှာနေပြီးတက်တောင်တက်တာသင်နိုင်အောင်လို့ကျွန်တော်တို့ကအစီအစဉ်ထားတာရှိပါတယ်အိမ်မှာနေပြီးတရက်ကို3နာရီလောက်သူတို့ဒါလုပ်ရင်ကိုပဲသူတို့အတွက်အဆင်ပြေနိုင်မဲ့ပုံစံပေါ့เนาะအရင်ကလည်း stress out မဖြစ်ဖို့ပေါ့เนาะအရင်ကြီးတော်လိုင်းရေးချိန်လည်းဖြစ်တယ်အားလုံးလည်းခက်ခဲနေရဆိုတာညားလေပေါ့နော်ဒီမိဘတွေကလည်းတသမီတွေကိုတချို့အများကြီးမတင်ပေးနိုင်ပါဘူးအချိန်မပေးနိုင်ပါဘူးရှိမှာကိုလည်းကျွန်တော်ညားလေပါအဲ့ဒီတက်ကြောင့်မို့လို့ဟိုကလေးတွေပေပေါ်ပပနဲ့ပေါ့နော်အရန်ကြီး heavy မဖြစ်ပဲနဲ့အရန်လေးလေးဘယ်လိုပြောမလဲအရန်ခက်ခဲအောင်မဟုတ်ပဲနဲ့သင်ကြားနိုင်မဲ့ပုံစံတွေကျွန်တော်တို့လုပ်ထားတယ် assessment ပုံစံကတော့ဒီအဆင်ပြေမယ်ဆိုရင်တော့ဒီ formative assessment ပေါ့နော်ဒီ assessment ပြ assessment လုပ်သွားတဲ့ပုံစံလေးတွေကိုကျမတို့ application ni tong ne lui ga sin ga ro jamaro lut twa nai ma chit de ba no so ra ai kaisa ri ga ro jamaro nau pai jamaro lut twa nai ne po ma mu ti bi ma pi tu lu chu jamaro pyan bi ma
Okay, ba. Ero, ko sia sia ma ri ye akhan kan na o blu pa win la bu shi me shin. Di aku di NUG aso ya ye di pinya yi muwa ra aku lu akaun the pho bo no selat pi yo ho ta nai da bai bo no ta da law saung ywe twa me long ngan sin ma aku le shi di chaung sia sia ma ri ba ye pu paung saung ywe mu tru ye akhan kan na o blu phit la me shin.
Okay, tru ri bo no sia sia ma ri the qualified ဖြစ်တဲ့ဟိုအစဉ်ပြကောင်းတဲ့ဆက်စမတွေပေါ့နော်ပြီးရင်တို့ဒီစနစ်တစ်ပါဆိုရင်လည်းတို့စနစ်တစ်ကိုကြီးချပြီးထားတဲ့ဆက်စမတွေကကျမတို့တင်ကြားရေးမှာပါဝင်ပြီးမှကူညီထားပါတယ်ဆိုတော့ဒီတင်ကြားရေး digital content ပြုလုပ်တာပေါ့နော်ဒီအဲ့ဒီအပိုင်းမှာတို့ပါဝင်အားဖြည့်ထားတယ် digital content တွေကိုလွှင့်တော့ဖို့ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးကျမတို့ကပြင်ဆင်နေတယ
်ဟုတ်ကဲ့ဘယ်တော့လောက်ဖြစ်လာမလဲအဲ့ဒါဘယ်တော့လောက်စပြီးကောင်းထည့်ဖို့ရှိမှရှိ
ကျမတို့ကမြန်မာပြည်မှာတော့ဒီ registration အပိုင်းပေါ့နော်ကျောင်းစီမှာတော့လုပ်နိုင်အဲမယ်လကုံလောက်မှာကျမတို့လုပ်နိုင်တယ်ဒီဂျွန်လပိုင်းမှာကတော့ဂျွန်လ3ဂျွန်လပထမပတ်ဒုတိယပတ်တတိယပတ်အစုံလိုက်အစုံလိုက်အစုံလိုက်ဆိုတော့အဲအစမ်းမျိုးကျမတို့ဆက်ပြသွားနိုင်မှာဖြစ်တယ်အခြေခံကတော့အရင်လာမှာပေါ့နော်အဲဒါအဲအစင်းမြင့်ကအစင်းမြင့်ဒီတက္ကသိုလ်အဆင့်တွေက class တချို့ကိုလည်းဒီလားအဲမှာဂျွန်လားအဲမှာပေါ့နော်ဆက်ပြသွားနိုင်ဖို့ရှိပါတယ
်ဆိုတော့အခုလို့မြန်မာနိုင်ငံမှာပညာရေးဝန်ထမ်းတွေပေါ့နော်ဆရာဆရာမတွေပါဝင်ပညာရေးဝန်ထမ်းတွေကိုအဲ့လိုတိမ့်နဲ့ချီပြီးတော့ယာယီဒီတာဝန်ကနေပြီးတော့ရက်ဆိုင်ခံရတာအလုပ်ထုတ်ခံရတာတွေအခြေအနေပေါ်မှာရောဒီဆရာမတို့ဘယ်လိုသုံးသပ်လဲရှင်ဒီလိုဆရာဆရာမတွေအနေနဲ့ကအခုလို့ CDM မှာပါဝင်နေပါဝင်တဲ့အတွက်တစ်ဖက်မှာလည်းသူတို့အလုပ်ကနေထုတ်ခံရဆိုတော့ဒီအနေအထားပေါ်မှာရောဆရာမတို့အနေနဲ့ဒါရဲ့ဟိုအကျိုးသက်ရောက်မှုပေါ့နော်ဒီ impact ကိုဘယ်လိုမြင်ပါလဲရှင
်ဟုတ်ကဲ့အဲကျွန်တော်ကတော့အခုကတော့ဖြိုခွင်းနေတာပေါ့နော် CDM ဆက်စမတွေကိုဆိုရင်အမျိုးမျိုးဖြိုခွင်းနေရဲ့ခက်ခဲတွေခက်အဲခံစားရအောင်လုပ်နေရပေါ့နော်အဲတို့တွေဆက်စမတွေတင်းချီအဲဒီလိုမျိုးအလုပ်တွေဖြုတ်ခံထားရရဲ့ဒါပေမဲ့ဒီကျွန်တော်တို့ဒီသူအစိုးရကအဲ့ဒါကိုအတိအမှန်မပြုပါဘူးဒီသူအစိုးရကတော့ဒီအထူးသဖြင့် CDM ဆက်စမတွေကိုတို့ရဲ့မူရင်းဒီရာထူးအတိုင်းပဲအတိမပြုတ်သွားတာပြုတ်သွားမှာဖြစ်တယ်။အဲသူတို့တွေကိုလည်းကျွန်တော်တို့ဂုံပြုတ်တဲ့အစီအစဉ်လေးလည်းပြုတ်လို့သွားမှာဖြစ်တယ်။ပေါ့နော်။ဆိုတော့အခုလိုမျိုး CDM system တွေကိုသူတို့အလုပ်ဖြုတ်လိုက်ခြင်းအပြင်အကြောင်းတွေဖွင့်ဖို့အတွက်ခက်ခဲသွားမှာဖြစ်တယ်။ system တွေကိုလည်းအခုမှပဲခေါ်လို့လည်းအခုမှပဲ train လို့အခုမှခေါ်အခု train ပြီးအခုတင်ခိုင်းဖို့အဆင်မပြေဘူးနော်။ system တယောက်ကိုအကောင်းကောင်းမွန်မွန်သူကို train ဖို့အချိန်ကြီးအများကြီးလိုအပ်တယ်။ဆိုအခုလိုဒီလိုမျိုး train ထားတဲ့ qualified ဖြစ်တဲ့ system တွေကိုထုတ်လိုက်ပြီးမှဘယ်လိုပြောမလဲအတွေ့အကြုံရှိတဲ့ system တွေအစားထိုးမယ်ဆိုတော့ဒီကလေးတွေအတွက်လည်းဒါရီကမကောင်းပါဘူးဆိုတော့ဒီဟာတွေကတော့ impact တွေဖြစ်တယ်နော
်အခုလက်ရှိဒီဆရာနာသိမ်းထားတဲ့အခြေအနေမှာလည်းဟိုကျောင်းသူကျောင်းသားတွေကိုယ်တိုင်ကလည်းဒီစစ်ကြုံပညာရေးအလိုမရှိဆိုတော့အဲဒီကြွေးကြော်သံအနေနဲ့သူတို့ဆန္ဒတွေထုတ်ပေါ်တာတွေဆန္ဒပြတာတွေတွေ့ရပါတယ်ဆိုတော့အဲ့ဒီမှာဒီစစ်ကြုံပညာရေးဆိုတော့အပိုင်းတော့ဆရာမတို့ဒီဘယ်လိုမြင်လဲရှင
့်စစ်ကြုံပညာရေးဆိုတာတော့အဲဟုတ်တယ်အဲသူတို့ကအေးဒီခံစားချက်ကတအားလေးနဲ့ပါတယ်ဒီပြည်သူတွေရဲ့ပေါ့နော်သူချင်းကျောင်းသူကျောင်းသားတွေရဲ့ခံစားချက်ကတအားလေးနဲ့တယ်လို့ကျွန်မထင်တယ်ဟိုသူတို့ကလက်ပေါင်းများဆိုတာကျွန်မတို့လည်းဒီစစ်အာဏာရှင်အောက်ပါပေါ့နော်ဒီစစ်အာဏာရှင်ပေးရဲ့ပညာရေးအောက်မှာရှိပင်းလာတာပေါ့နော်ဆိုတော့ဟိုတိုင်းရင်းသားဖြစ်တယ်ဆိုတော့လည်းကိုယ်တိုင်းရင်းသားရဲ့ပညာကိုတိုင်းရင်းသားရဲ့တမိုင်းကြောင့်ကိုတိုင်းရင်းသားရဲ့နိုင်ငံရဲ့ရည်ရည်ချက်တွေကြောင့်မတင်ခဲ့ရအောင်ပေါ့နော်ဆိုတော့တစ်ဖက်မှာလည်းတို့ကစစ်အစိုးရဖြစ်တယ်ဆိုတဲ့အတိုင်းပဲတို့လိုချင်တဲ့ပုံစံရအောင်လို့ပဲသူတို့ကလုပ်မှာဖြစ်တယ်ပြီးတော့လူတွေရဲ့လွတ်လပ်စွာတွေးတော်ဆုံးဖြတ်ခွင့်လူတွေရဲ့လွတ်လပ်စွာဒီ creative thinking တို့ပြီးရင်ဒီ critical thinking တို့ဆိုတာတို့ကအဲ့လိုမျိုးတွေကိုအားပေးခဲ့မှာမဟုတ်ပေါ့နော်ဆိုတော့ဒီအဲစာတင်တဲ့အခါမှာလည်းဒါချက်ဒါဖြီဆိုရဲပုံစံဖြစ်သွားတယ်ဆိုတာတကယ်တော့အဲ့ဒါကသူတို့ဒီတိုးတက်တဲ့အတွေ့အခေါ်တွေတွေးခေါ်မှုတွေပေါ့နော်အဲဒီ train စမ်းတွေးခေါ်မှုတွေကိုသူတို့လက်မခံခဲ့လို့ပဲဖြစ်တယ်ဆိုတော့လက်ခံတယ်ဆိုလို့ရှိရင်လည်းဒါစစ်အစိုးရပဲဖြစ်တော့မယ်နော်စစ်အစိုးရဆိုတဲ့အတိုင်းသူတို့အဲ့ဒါတွေလက်ခံမှာမဟုတ်ဘူးဆိုတော့ပြည်သူတွေကအဲ့ဒီဘဝကိုပြန်မသွားချင်လို့ဖြစ်တယ် Trong đó lưu người lại bỏ nó cho bà rồi này bên nhà ấy của bà mà ấy nên trả kể thì bên nhà trên này người trả mà tổng bà ấy cũng nên trả kể chưa ấy là ổ cho bà rồi thấp đi mà thì trong đó thì thì dù cái áo thấp đi mà khăn chứ nó rồi ấy sẽ trong một lúc thì sức chung bên nhà ấy rồi tôi bên bác tế rồi cho bà rồi ấy là trên bà ấy
So, siapa korang leh dulu si anasin seni awam si kere di penyanyi boleh tui cung ni aje. So, ero aku di siapa ni ne aku lo NUG muda ni nyu ye so ya mah dua penyanyi uji ni ne utawin tansau pelai aje siapa ni nak kena cung ni boleh pelai awang
sih. Okay, baik. Jom aku jauh di sini ni mah be mui aku no di mah be cerita awam di mah. Jom aku ro tergong tak kedua ni muda pelai aje jom. No, aje nak pai. ในเรื่องเด็กก็มาUSโตยูเคโรมาเซปิปัญญาจินจาเกะไอ้เรื่องนั้นมาเราพยายามลาบีมาจังว่าที่ชิมปีเนี่ยมาเบ้กว่าเนาะลุงยาวนี่มีเบ้มาปัญญาเยอะจังว่าลูกไก่เหี้ยบาร์เลยจังโอ้หนีในลูกไก่เหี้ยกว่าเนาะที่ชิมปีได้ปัญญาเยอะลุงงานนี่มาจังว่าปาวินลูกชาเกะนี่คือบาดาสก้าอาชีพอยู่ปัญญาเยอะปงจันเนาะไอ้ที่เขาเรียกลำเยอะอาชีพนี้มาเลยจังว่าปาวินที่มาลูกชาเกะบาร์เลย
แล้วเราจะมาเย็บกระชับไปปัญญาอีมาสิบเป็นเจ้าเลยปัญญาป่ะโอ้เป้ไปหมดที่การทาร์บีโร่โอ้พี่เป็นเจ้าเลยมาที่การสังเวยตัวผู้ชิลเช่น
โอเคจะมาดูพี่เป็นเจ้าเลยที่แกรอดูแค่งานนี้เป็นมาเลยพี่เป็นเจ้าเลยที่บอกแกว่าเนาะมันยังเอามาซาบีมาเฉยซาบีมาเซ็กซ์ซาโน่ลายก่อนเนาะพี่เป็นเจ้าเลยเลย แต่ว่าแม่ตอนนี้ได้รู้แล้วที่เป็นเจ้าเลยปงจันเราไปเช็คเขาบ่เนาะแต่ว่าจะมาดูว่าเราที่ไอ้ขันซ่าเชื่อกับกองน้าเลยจะมาดูที่เมนชั่นเอ็ดดูเคชั่นเนี่ยอาศัยไปในคู่มาเช็คเขาเลยที่เนี่ยไปกับตอนนี้ได้รู้เนี่ยปัญญายิ่งสิเนี่ยบ่เนาะฟาร์ลาเช่นเนี่ยบ่เนาะที่ตั้งเช่นเนี่ยแค่เนี่ยจูซ่าเขาก็มีเข็มบาดาสกันเนี่ยตัดจินจานเองก็บ่เนาะก็ยังบางการเนี่ยทำไมมีบางการเนี่ยในยี่ทำไมมีที่ไหนก็ตัวแค่จูซ่าเข ြင်းလာခဲ့ရတော့အဲ့တိုင်းရင်းသားတွေအဲ့ခံစားချက်တွေကြွားနားလေတယ်ပေါ့နော်အဲ့လိုဆိုတော့အခုအနာဂတ်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပြီးရင်ဖက်ဒရယ်ပညာရေးစနစ်တွေတည်ဆောက်ရေးလုံဆောင်သွားတဲ့အချိန်ကြီးမှာလည်းပေါ့နော်အကောင်းဆုံးဖြစ်အောင်ကျွန်တော်ပြန်ပြီးမှတည်ဆောက်ဂျူပန်ကျိုးပန်းသွားချင်ပါတယ်အဲဆောင်းကုံပေါ့နော်ကျွန်မတက်နိုင်ကြမြအကောင်းဆုံးဖြစ်အောင်ကျွန်မပါဝင်ပြီးမှကြိုးစားသွားချင်ပါတယ
်ဆရာမဂျာထွန်းပန်အခုလိုအချိန်ပြီးပြီးတော့မြေမြန်မာပိုင်းကိုဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင
် NUG အစိုးရပညာရေးဒုဝန်ကြီးကြားထွေပံကိုမဲ့အင်ဂျင်နိုင်ဆက်သွယ်မေးမြန်းပြီးတင်ဆက်ပေးခဲ့တဲ့စနေညသကဝိုင်းအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်နေဆက်ပြီးနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေလုံခြုံရေးအတွက်သတိထားနိုင်ဖို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံကသတင်းအချက်အလက်တွေကိုထုတ်ပြန်လိုက်ပါတယ်။ရန်ကုန်မှာဖြစ်ပွားတဲ့ပောက်ကွဲမှုတွေဟာစစ်ကောင်စီနဲ့ဆက်နွယ်နေတဲ့နေရာတွေကိုအဓိကပိတ်မထားတာတွေ့ရပြီးအခုဆိုရင်တခြားနေရာတွေကိုပါပိတ်မထားလာနေတာတွေ့ရကြောင်းတောက်ကြံနေကသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့လတွေအတွင်းရန်ကုန်အခြေအနေအသေးစိတ်သုံးသပ်ချက်အရအနေရရှိနိုင်တဲ့အဆင့်3ဆင့်ခွဲပြီးသတ်မှတ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာ၄လတည်းကိုရောက်လာပြီဖြစ်ပေမဲ့အနာသိမ့်မှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့ဆက်လက်ပေါ်ပေါက်နေစဖြစ်ပါလေ။ကလေးဖားကန်နေပြည်တော်ပြင်မနာပခုတ်ကူရှမ်းပြည်မြောက်ပိုင်းနမ့်ဆန်းမူဆယ်မော်လမြိုင်ရေးတဝဲကရင်ပြည်နယ်ကောက်ကရစ်ဖះသုံးစုဗန်အံမြို့တွေဆန္ဒပြခဲ့ကြတာပါ။မြန်မာစစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်မဲ့ပြည်သူကာကွယ်ရေးတပ်မတော် PDF ဖြင့်ပထမအတုပ်စစ်တင်းနှံပြီးဆုံးသွားပြီဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရကပြောကြားလိုက်ပါတယ်။ NUG နိုင်ငံခြားရေးဝန်ကြီးဦးရီမွန်ကတောက်ကြနဲ့မထုတ်ပြန်လိုက်တယ်လို့ဆိုတဲ့ဗီဒီယိုမှာတော့ PDF တောင်ပိုင်းတိုင်းစစ်ဌာနချုပ်တင်းနှံဆင်ဝဲအဖြစ်ဖော်ပြထားပြီးစစ်ဝတ်ဆောင်အဖြစ်အဆုံနဲ့လက်နက်ကင်ဆောင်မထားတဲ့တင်းနှံသား100လောက်တောရင်းတနေရာမှာဆေးပြချီတက်နေတာတွေ့ရပါတယ်။ Tening rin ni manekhen tharin rin ga raw dalaw ba ba shin. Coronavirus ku sat mu san ya a ye bo chin ni jaw. VOA Myanmar bai season rin ko pyaung le thau lan pe ni da ba. Toda shin paung bin yan ne myo myo ga ni kin win nai ja ba si. VOA ko na shin ne twet Jesus tin ma le. Chima khin ni tat ba.